Welcome to the Voice of America in Burmese.
ဒီမနက်ကလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးကြပါစေကြောင်းဆုမကောင်းတောင်းပါတယ်။ UAE အမေရိကန်တိုင်းရန်2022ခုနှစ်ဩဂုတ်လ27ရက်စနေနေ့ဗက်ဗီဒီယိုရုပ်တံစီစဉ်တွေကိုမဟာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတရားစတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်စောစောသိမ့်ပါ။ဒီစီစဉ်တွေကိုလိုင်းဒိုမီတာ38 32 51နဲ့ဒုတိယနာရီဘက်မှာလက်လိုက်မီတာ190 kHz 1505တို့ကနေထိုင်းယူနားဆင်နိုင်ပါလို့ VUE website burmese.vuenews.com Facebook စာမျက်နှာ VUE Burmese News VUE Burmese Channel YouTube နဲ့ဒူရူမိတ်ဆွေရုပ်သံစီစဉ်တို့ကနေတရက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့တန်တဲ့စီစဉ်မှာအရင်ဆုံးဒေတာတွေနဲ့နိုင်ငံတကာထိတန်းသတင်းတွေတော့ပြမှာဖြစ်ပြီးသတင်းလွှာတွေထဲမှာရွှေဒိဂန်ဒေတာတို့စိတ်ကြွစီးပြားတွေထိုင်းမှာဖမ်းမိတာနဲ့အတူတပတ်အတွင်းမြန်မာသတင်းများကောက်လို့စူးစီးကြမှာတော
့ Prior to the coup, Myanmar had a strong vaccination record and was developing a COVID-19 plan. Now,
Myanmar ဆန်ရပြည်ထောင်နိုင်ငံဒုတိယအမြဲတမ်းကိုယ်စားလှယ်ရဲ့မြန်မာအရေးပြောဆိုချက်နဲ့အတူသတင်းကောက်လို့စူးစီးချက်ကိုနားဆင်ကြပါမယ်။မကြာခင်ထွက်လာတဲ့အတန်ထက်မြန်တဲ့ခီးတဲ့တင်လေးရင်အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီဘက်စင်ကနာရီအဖြစ်လူခွင့်ရေးဆန်ရဒုအတန်းစီစဉ်တဲ့စနေညစကပိုင်းတို့ကိုထုတ်လွှင့်ပါပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့မခွန်ညူတို့ပြောပါမယ်ခင်ဗျာ
။တာလီဘန်အဖွဲ့ပူးတွဲတည်ထောင်သူမူလာအဗ်ဒူဂန်နီဘာရဒါဟာအာဖဂန်မြို့တော်ကဘူးကိုအခုစနေနေ့ရောက်ရှိလာပြီလို့ AFP သတင်းကရေးပါတယ်။အားလုံးပါဝင်နိုင်တဲ့အာဖဂန်ဆူရတရဖြစ်လာဖို့ဒီစနေပွဲတွေကိုဘာရဒါပါဝင်ဖို့ရှိတယ်လို့လည်းတာလီဘန်ကြီးတန်းတာဝန်ရှိသူတူက AFP သတင်းဌာနကိုပြောပါတယ်။တာလီဘန်ဖွဲ့ရဲ့အစိမ့်ကောင်းဆောင်နောက်တူဖြစ်တဲ့ဟာဂန်နီကွန်ရဲ့အဖွဲ့ဝင်ခါလီဟာဂန်နီဟာလည်းကဘူးမျိုးတော်ကအကြီးဆုံးပလီတစ်ခုမှတောက်ချနေတုန်းကဝိပုစုတောင်းသူတွေကိုမေးခွန်းပြောခဲ့တယ်လို့ The New York Times သတင်းစာကရေးပါတယ်။တချိန်တည်းမှာတော့ဒီအာဖဂန်မှာရှိတဲ့နေရာပြန်လို့တဲ့အမေရိကန်နိုင်ငံသားတိုင်းကိုကဲထုတ်သွားမယ်ဆိုပြီးတော့သမ္မတဂျိုးဘိုင်ဒန်ကတောက်ချနေမေးခွန်းမှာကြေပြေးပါတယ်။တာလီဘန်ရဲ့စစ်ပွဲမှာအမေရိကန်ကိုအကူအညီပေးခဲ့ကြတဲ့အာဖဂန်တွေကိုလည်းအမေရိကန်ပြည်အောင်စုကကဲထုတ်မယ်လို့သူကပြောပါတယ်။အမေရိကန်ကယ်ဆယ်ရေးစစ်လေယာဉ်တွေကိုလည်းတောက်ချနေတုန်းကပြန်လည်ပြေးဆွဲခဲ့ပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းဒေသဘက်မှာတော့အာဖဂန်ဆူရဟောင်းကိုတစ္ဆာခံတဲ့တိုက်ခိုက်သမားတွေက KI 3ခုကိုတာလီဘန်တွေလက်ထက်ကပြန်လည်သိမ်းယူခဲ့ပါတယ်။ဘယ်ဂျီယံနိုင်ငံဘရာဇီးလ်မြို့မှာတော့နေတိုးနိုင်ငံကြားရေးဝန်ကြီးတွေကအာဖဂန်ချီနီနဲ့ပတ်သက်လို့အွန်လိုင်းကနေပြီးတော့ဆွေးနွေးကြပါတယ်။မဟာမိတ်နိုင်ငံကနိုင်ငံသားတွေနဲ့အန္တရာယ်ရှိတဲ့အာဖဂန်နိုင်ငံသားတွေကိုကယ်ထိုးရေးကိစ္စကိုအရေးတကြီးလှုပ်ဆောင်မှုအတွက်သဘောတူခဲ့ကြပါတယ်။တာလီဘန်တွေဟာသတင်းသမားအမျိုးသမီးတွေကိုအလုပ်လုပ်ကင်ခွင့်မပေးဘူးလို့အာဖဂန်နိုင်ငံပိုင်သတင်းဌာနမှလုံနေကြတဲ့အမျိုးသမီးသတင်းသမား2ဦးထက်မနည်းကပြောဆိုခဲ့ကြပါတယ်။တာလီဘန်တွေဟာကဘူးမြို့တော်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကဝင်ရောက်လာပြီးကလေးကနိုင်ငံပိုင်သတင်းဌာနတွေအပါအဝင်အစိုးရအေဂျင်စီတွေကိုထိန်းချုပ်လိုက်ကြပါတယ်။နိုင်ငံပိုင်ရုပ်မြင်သံကြားဌာနဖြစ်တဲ့ RTA Radio ရုပ်သံအာဖဂန်မှာအလုပ်လုပ်နေကြတဲ့သတင်းသမားတွေအလုပ်ကိုရောက်လာတဲ့အချိန်မှာအမျိုးသမီးချုပ်ကိုအဆောက်အုံတွေကိုပေးမဝင်တော့ဘူးလို့သိရပါတယ်။ RTA သတင်းတင်ဆက်သူ Shepnan Kam Doram online ပေါ်ကိုတင်ထားတဲ့ video post တစ်ခုမှာတော့အမျိုးသားသတင်းတင်ဆက်သူတွေကိုအဆောင်တဲပေးဝင်ခဲ့ပေမဲ့အမျိုးသမီးတွေကတော့လှည့်ပြန်ခဲ့ရတယ်လို့ဆိုထားပါတယ်။ဒရင်းတင်ဆက်သူနောက်တူဖြစ်တဲ့ခတ်တီဂျာအမင်ကလည်းအင်္ဂါနေ့မှာသူမကိုအဆောက်အုံတွေကိုပေးမဝင်တယ်လို့အခြားသူ့ရဲ့လုပ်ပေါ်ကင်ဘက်တွေလည်းသူ့ရဲ့လုပ်ဖို့ကင်ဘက်တွေလည်းလှည့်ပြန်ခဲ့ရတယ်လို့ပုဂ္ဂလိကပိုင်းတိုလိုညူးစ်သတင်းဌာနကပြောပါတယ်။တာလီဘန်ကခတ်နဲ့ညွှန်ကြားမှုတင်တဲ့စကားပြောကြည့်တဲ့အခါမှာတော့သူတို့ဆက်ပြီးတော့လုံလုံကင်ခွင့်ရှိမရှိဆိုတာကိုမကြခင်မှာဆုံးဖြတ်မယ်လို့ဆိုတဲ့အကြောင်းပြောပါတယ်။ဒါပြင်တာလီဘန်တွေဟာ RTA ရုပ်သံအစီအစဉ်တွေကိုလည်းအကြောင်းလဲလို့တင်ဆက်နေပြီးတော့အမျိုးသမီးသတင်းတင်ဆက်သူတွေမရှိတော့ဘူးလို့လည်းအမင်ကပြောပါရယ်။ကဘူးမျိုးတော်ကိုတင်ယူရတဲ့နောက်လုတဲ့ပထမဆုံးသတင်းစာရှင်းလင်းပွဲအတွက်မှာတော့အစ္စလာမ်ဥပဒေအောက်မှာအမျိုးသမီးအခွင့်အရေးတွေခံစားခွင့်ပေးမယ်လို့တာလီဘန်တွေကပြောခဲ့ပါရယ်။ဒါပြင်သတင်းတွေဟာမြင်းမြတ်တတနဲ့အမျိုးသားညီညွတ်ရေးကိုမထိခိုက်စေဘူးဆိုရင်တော့လွတ်လပ်စွာဖော်ပြခွင့်ပေးမယ်လို့လည်းတာလီဘန်တွေကပြောခဲ့ပါရယ်။ဒါပေမဲ့လို့သတင်းသမားတွေနဲ့သတင်းအဖွဲ့အစည်းတွေကတော့စိုးရိမ်မှုတွေရှိပါရယ်။အမေရိကန်ဒုတိယသမ္မတကမလာဟာရစ်ရဲ့ရှစ်တောင်အရှာခီးစဉ်တွင်အာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်လိုက်တဲ့ကိစ္စဟာအရေးတကြီးအကြောင်းအရာတစ်ဖြစ်လာပါရယ်။နှစ်20ကျော်တဲ့အာဖဂန်စစ်အဆုံးတက်လိုက်တဲ့နောက်ဖြစ်လာတဲ့ကတောင်းနည်းအခြေအနေတွေဖြစ်ရှင်းရေးနဲ့ပတ်သက်ပြီးတော့ဒုတိယသမ္မတဟာရစ်အနေနဲ့အမေရိကန်မဟာမိတ်နိုင်ငံတွေကိုရှင်းပြဖို့ကြိုးစားပါလိမ့်မယ်။တောက်ကြနေကစားတဲ့ဒီခီးစဉ်မှာစင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်ဖို့ရှိပြီးတော့ဒုတိယသမ္မတအနေနဲ့အမေရိကန်နိုင်ငံကြီးကိစ္စတွေပိုးပြီးတော့ထဲထဲဝင်ဝင်ဆောင်ရွက်ဖို့အခြေအနေဖြစ်လာပါရယ်။လူခွင့်ရေးကိစ္စရပ်တွေလိုမျိုးဒီအခြေခံကြတဲ့အမေရိကန်စံနှုန်းတန်ဖိုးတွေအပေါ်မှာသူနဲ့သမ္မတဂျိုးဘိုင်ဒန်တို့ရဲ့ရှုမြင်ယူဆချက်တွေကိုအခိုင်အမာဖော်ပြဖို့အခွင့်အလမ်းလည်းဖြစ်ပါလိမ့်မယ်။အထူးသဖြင့်ကတော့ဒီတာလီဘန်တွေပြန်ပြီးတော့အာဏာချုပ်ကင်လာတဲ့အာဖဂန်နစ္စတန်နိုင်ငံတွင်းအမျိုးသမီးနဲ့မင်းကလေးငယ်တွေရဲ့အနာဂတ်စိုးရိမ်ချက်တွေကိုထုတ်ဖော်ပြောဆိုွယ်ရှိပါရယ်။ မြောက်ကိုရီးယားနဲ့နျူကလ িয়ার ဆင်နွှဲပွဲတွေပြန်ဆနိုင်မှုအတွက်မြောက်ကိုရီးယားဆိုင်ရာအမေရိကန်သမ္မတရဲ့ထူးကူစရေဟာတောင်ကိုရီးယားနိုင်ငံကိုအခုစနေနေ့ရောက်ပါတယ်။အမေရိကန်တောင်ကိုရီးယားစီးလေးချင်းမှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားနိုင်ငံနဲ့တင်းမာမှုတွေရှိနေကြမှာပဲ။သမ္မတဂျိုးဘိုင်ဒန်ရဲ့မြောက်ကိုရီးယားဆိုင်ရာထူးကူစရေဆွန်ကင်းဟာအခုလိုတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာတာပါ။အမေရိကန်တောင်ကိုရီးယားစီးလေးချင်းမှုတွေဟာမြောက်ကိုရီးယားကိုကြီးကြော်တိုက်ခိုက်ဖို့လေးချင်းမှုတွေဖြစ်တဲ့ဆိုပြီးတော့မြောက်ကိုရီးယားဘက်ကဖော်ပြလို့ပဲဒီအတွက်တံပြမှုတွေရှိလာမယ်ဆိုပြီးတော့ချင်းချောက်မှုတွေလုပ်ခဲ့ပါတယ်။အခုတနင်္လာနေ့မှာတော့အထူးကုစလေကင်နဲ့တောင်ကိုရီးယားရဲ့မြောက်ကိုရီးယားရေးဆိုင်ရာအထူးကုစလေနွန်ဂျူဒက်တို့တွေ့ဆုံမှုရှိလို့ပဲရုရှားဒုတိယနိုင်ငံကြေးဝင်ကြီးအီဂိုမော်ဂူလီနဲ့လည်းတိကျတွေ့ဆုံမှုရှိပါတယ်ရုရှားဒုတိယနိုင်ငံကြေးဝင်ကြီးအနေနဲ့အခုစနေနေ့မှာတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်ရုရှားနဲ့သုံးပုဆိုင်ဆွေးနွေးပွဲတွေဖြစ်နိုင်ခြေရှိမရှိဆိုတာမျိုးကိုတော့တောင်ကိုရီးယားနိုင်ငံကြေးဘက်ကရောအမေရိကန်နိုင်ငံကြေးဌာနဘက်ကပါတစုံတရာပြောဆိုတာမရှိပါဘူးကိုရီးယားကျွန်းဆွယ်အခြေအနေနဲ့ဒီပေါ်မှာအနီးကပ်ပူးပေါင်းဆွေးနွေးမှုတွေဆက်လုပ်သွားဖို့အတွက်တောင်ကိုရီးယားကုစလင်နဲ့တောင်ကိုရီးယားရာရှိတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံကြေးဌာနကထုတ်ပြန်ပါတယ်။ဒီကင်ကိုရိုင်ကလည်းသူ့အနေနဲ့ကိုရီးယားဆိုရာတာဝန်ရှိသူတွေနဲ့နီးနီးကပ်ကပ်ဆွေးနွေးတိုင်ပင်သွားမှာဖြစ်တယ်လို့လည်းအင်ချွန်နိုင်ငံတကာလေဆိပ်မှာသတင်းတောက်တွေကိုပြောဆိုသွားပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ31 kHz 938ညာပိုင်းဒိုမီတာ32 kHz 930ညာပိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာ high lambda မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာရေတန့်စင်ဟာမှတုံတဲ့အောက်ဆီဂျင်ရေရှားပါလာတာကြောင့်သတင်းပတ်အတော်ကြာရေချွေတာပြီးတုံကြဖို့မြို့သူမြို့သားတွေကိုတိုက်တွန်းထားပါတယ်။အော်လန်ဒိုမြို့ဟာတောက်ရေသန်းရဖို့ရေမှာရှိနေတဲ့အရောင်နဲ့အပေါက်နံထွက်နေတာကိုအောက်ဆီဂျင်တုံပြီးဖျောက်ပေးနေရတာပါ။ COVID-19 ရောဂါဖြစ်သူတွေဟာအသက်ရှူနိုင်ဖို့အောက်ဆီဂျင်လိုအပ်ချက်ရှိနေတာကအခုလိုရေတန့်စင်ရေအတွက်အောက်ဆီဂျင်ရော့ပါလာစေတာလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံတို့AstraZeneca ကုမ္ပဏီက COVID-19 တိုက်ဖျက်ရေးပရိစေဝကုထုံးသစ်တရားကိုထုတ်ဖော်ပြောဆိုလာတဲ့အချိန်မှာပဲအိန္ဒိယနိုင်ငံမှာလည်းဒေတာရင်းဖော်ဆက်ထုတ်လုပ်တဲ့ဒုတိယမြောက် COVID ကာကွယ်ဆေးကိုအရေးပေါ်အခြေအနေမှာတုံ့ပြန်ခွင့်ပြုလိုက်ပါတယ်။ DNA ကိုအခြေခံတဲ့ COVID ကာကွယ်ဆေးထုတ်ဖို့အိန္ဒိယဆေးကုမ္ပဏီ Zydus Cardila ကစမ်းသပ်ထုတ်လုပ်လိုက်တာဖြစ်ပါတယ်။၃ချိန်ထိုးရမယ့်ဒီဆေးကိုအသက်12နှစ်နဲ့အထက်ကိုထိုးပေးနိုင်မှာပါ။ဒါဟာဘာဟာရတ်ဘိုင်ယိုတက်အပါအဝင်အိန္ဒိယနိုင်ငံအတွင်းအတည်ပြုချက်ရတဲ့စက်ထမမြောက်ကိုဗစ်ကာကွယ်ဆေးလည်းဖြစ်ပါတယ်။သီရိလင်္ကာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့မနေ့တောက်ကြနေ့ကစပြီးအသွားအလာ10ရက်ကန့်သတ်ပိတ်ဆို့လိုက်ပါတယ်။နိုင်ငံတော်မှာနေ့စဉ် COVID-19 နဲ့သေဆုံးသူဟာဗုဒ္ဓဟူးနေ့က189ယောက်အထိအမြင့်ဆုံးကိုတက်သွားခဲ့တာလည်းဖြစ်ပါတယ်ရှင်။အရေးကြီးကိစ္စမရှိရင်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေနယ်စပ်ကုန်းတွင်းလမ်းကြောင်းဖြတ်ပြီးမသွားကြဘူးကန့်သတ်ချက်ကိုထပ်ပြီးရပ်တိုးလိုက်ပါတယ်။ဒီကန့်သတ်ချက်ဟာကုန်းကြောင်းရေကြောင်းကနေနယ်စပ်ဖြတ်သွားလာမှုကိုပဲတားမြစ်တာဖြစ်ပြီးအမေရိကန်နဲ့ကနေဒါမက္ကဆီကိုလေကြောင်းခီးစဉ်တွေကတော့ဆက်ပြီးရှိနေမှာပါ။ဒီခီးသွားလာမှုကန့်သတ်စည်းကမ်းကိုပြီးခဲ့တဲ့နှစ်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါစဖြစ်ကလေးကလာစဉ်ဆိုသလိုအခြေအနေကြည့်ပြီးထုတ်ပြန်ကြေညာခဲ့တာဖြစ်ပြီးဩဂုတ်လ21ရက်ဒီကနေ့သက်တမ်းကုန်သွားတဲ့စည်းကမ်းကိုစက်တင်ဘာလ21ရက်အထိထပ်ပြီးတော့သက်တမ်းတိုးလိုက်တာဖြစ်ပါတယ်။အတည်ပြုထားတဲ့ကာကွယ်ဆေးတစ်မျိုးမျိုးထိုးပြီးကြောင်းသက်တည်ပြနိုင်လို့ကနေဒါကိုဖြတ်ကျော်ခွင့်ရတဲ့အမေရိကန်နိုင်ငံသားဒါမှမဟုတ်ဥပဒေနဲ့အညီအမြဲတမ်းနေထိုင်ခွင့်ရှိသူတွေအတွက်တော့ဒီကန့်သတ်ချက်မှာအကျုံးမဝင်ပါဘူး။ဒါပေမဲ့တခြားနိုင်ငံကအလဲလာရောက်သူဧည့်သည်တွေအတွက်တော့ဒီကန့်သတ်ချက်မှာအကျုံးဝင်ပါတယ်။ဩစတြေးလျနိုင်ငံမှာမဲလ်ဘုန်းနဲ့ဆစ်ဒနီမြို့တွေမှာကူးစက်ရောဂါထိန်းချုပ်ရေးပိတ်ဆို့ကန့်သတ်မှုကိုဆန့်ကျင်တဲ့ရာပေါင်းများစွာသောဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားထိတိုက်တွေ့ခဲ့ပါတယ်။ဒီထိတိုက်ရင်ဆိုင်မှုအတွင်းရဲတပ်ဖွဲ့ဝင်6ယောက်ဒဏ်ရာရဆေးရုံတက်ရပြီးလူ200ကျော်အဖမ်းခံခဲ့ရပါတယ်။ဆစ်ဒနီမြို့လမ်းတွေပေါ်မှာရဲတပ်ဖွဲ့ဝင်တွေထောင်ထဲချီတပ်ဖြတ်ထားပေမဲ့လည်းဆန္ဒပြသူတွေကတော့ပိတ်ဆို့ကန့်သတ်မှုတွေကိုစတင်လူစုခဲ့ကြပြီး Central Business District ကိုဝိုင်းထားခဲ့ပါတယ်။ဆစ်ဒနီရဲ့စင်ကြေးဖုံးဖြစ်တဲ့ Victoria ပန်းချံတဝိုင်မှာလည်းအဖမ်းခံရသူတွေရှိပါတယ်။ပြီးခဲ့တဲ့လကဆန္ဒပြပွဲအတွင်းအကြမ်းဖက်မှုမျိုးထပ်မဖြစ်ရအောင်ကြိုးစားတဲ့အနေနဲ့ဆစ်ဒနီတမြို့ရဲမှာရဲတပ်ဖွဲ့အင်အား1500အထိတပ်ဖြတ်ချထားတာဖြစ်ပါတယ်။ ပြည်နယ်နိုင်ငံမှာကိုဗစ်-19ကူးစက်ဖြစ်ပွားမှုတိုးများလာနေတဲ့အတွက်တနင်္လာနေ့ကစလို့လူဆယ်သန်းရှိတဲ့ဟိုချီမင်းမြို့ကိုတရင်နှစ်ပတ်ကြာအိမ်မှာပဲနေကြဖို့ကြေညာလိုက်ပါတယ်။တင်းကျပ်တဲ့စည်းကမ်းတွေထပ်တိုးချမှတ်ပြီးအသွာလာကန့်သတ်လိုက်တဲ့ဟိုချီမင်းမြို့အတွက်လိုအပ်တဲ့အစားအသောက်ပေးပို့ရတယ်အိမ်မှုကိစ္စတွေကူညီဆောင်ရွက်ဖို့စစ်တပ်စီလွှတ်နေပြီလို့အဆိုရကပြောပါတယ် 19 ကာယောဂါဖြစ်သူတွေအိမ်မှာပဲစေကုသမှုခံယူကြရပါမယ်ကျွန်တော်တို့ရဲ့စေဝန်ထမ်းအဖွဲ့တွေလူနာရှိရာကိုအိမ်တိုင်ရာရောက်လာပြီးကုသပေးနိုင်အောင်ဖွဲ့စည်းနေပါပြီဒီကာယောဂါကိုတိုက်ဖြတ်ဖို့ဟိုချီမင်းမြို့နဲ့တောင်ပိုင်းပြည်နယ်ကတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့စစ်ဖက်ဆိုင်ရာစေတက္ကသိုလ်ဒါရိုက်တာဗိုလ်ချုပ်ဒိုခူရက်ကပြောခဲ့တာပါဗီယက်နမ်မှာကူးစက်မှုနှုန်းမရှိသလောက်ကနေမနစ်တောက်ကြနေကတော့ကူးစက်မှုအသစ်1000နဲ့ပေဆုံးသူ390ရှိလာခဲ့တာကြောင့်အခုလိုဆောင်ရွက်လိုက်တာပါအဲ့ဒီကူးစက်မှု1000မှာဟိုချီမင်းမြို့မှာကူးစက်ခဲ့တာက3500ရှိနေပါတယ်ဟိုချီမင်းမြို့မှာပြီးခဲ့တဲ့ဇွန်လကလေးကလူအများသွားလာတဲ့နေရာတွေမှာလူ2ယောက်ထက်ပိုမစုရဆိုတဲ့တာမြင့်ချက်နဲ့အစားအစာအတွက်အလုတ်သွားဖို့နဲ့ခွင့်ပြုထားတဲ့စီးပွားရေးလုပ်ငန်းတွေအတွက်ကလွှဲရင်အိမ်ထဲကအိမ်ပြန်မထွက်ကြဘူးအပါအဝင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့စီကံတွေကိုတင်းတင်းကြပ်ကြပ်ချမှတ်ထားတာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့မက်ခွာညူတို့ပြောပြသွားတာပါသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်သတင်းလွှာတွေကိုထုတ်လွှင့်မှာဖြစ်ပြီးအရင်ဆုံးတော့ထိုင်းမှာစိတ်ကြွဈေးတွေဖမ်းမိတဲ့သတင်းပြောပြပါမယ်ကလာတံပိုးဘန်းငွေတန်ပေါင်း1000ကျော်တန်ပိုးရှိတဲ့ရှေဒရီကန်ဒေသထုတ်စိတ်ကြွဈေး19တန်းကိုထိုင်းနိုင်ငံမှာ2ရက်အတွင်းဖမ်းမိခဲ့တယ်လို့မူရစ်ဂိုင်းနှစ်ခုကအဓိကအဖွဲ့ဝင်10ဦးကိုပါဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကမနေ့ကပြောပါရယ်ဒီကြောင်း VOA တင်တော့မအေးမာကသတင်းပြပို့ထားပါရယ
်ထိုင်းနိုင်ငံမှာ2ရက်အတွင်းကလာတံပိုးဘန်းငွေတန်ပေါင်း1000ကျော်တန်ပိုးရှိတဲ့ရွှေတရီကန်ဒေသထုတ်စိတ်ကြွဈေးကြ19တန်းဖမ်းမိခဲ့ကြောင်းအဓိကမူရစ်ဂိုင်းနှစ်ခုကအဖွဲ့ဝင်ဆယ်ဦးကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းဟောကုတ်လ20ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီသတင်းကိုကျွန်မမအေးမာကပြောပြပေးမှာပါ။ထိုင်းမြန်မာလာအိုးဆောင်ရရွှေတရီကန်ဒေသကနေငွေရစည်းတွေထိုင်းနိုင်ငံအတွင်းပိုင်းကိုဇက်တိုက်ဝင်ရောက်လာနေပြီးပထုံထာနီပြည်နယ်နဲ့လော့ဘူရီပြည်နယ်တွေမှာတန်းနေချီရှိတဲ့ငွေရစည်းဝါတွေဖမ်းမိခဲ့ပါတယ်။ဘန်ကောက်မြို့ရဲတပ်ဖွဲ့ဌာနချုပ်မှာဩဂတ်စ်လ20ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီရက်ပိုင်းတွင်ဖမ်းမိတဲ့စိတ်ကြွဈေးပြား19တန်းကိုပြသထားပြီးနိုင်ငံတွင်အဓိကငွေရတိုင်းနှစ်ခိုင်းကအဖွဲ့ဝင်10ဦးကိုပါဖမ်းဆီးနိုင်ခဲ့ကြောင်းရဲချုပ်ဖက်ကဖုံးဖုံပီယာကဥဆောင်ပြီးထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
အခုလိုမျိုးမူရစေဝအမြောက်များကိုဖမ်းဆီးနိုင်ခဲ့တာဟာ1977ရဲတပ်ဖွဲ့ရဲ့စုံစမ်းဖော်ထုတ်မှုကြောင့်ဖြစ်တယ်လို့ဩဂုတ်လ19ရက်နေ့ကပထုံထာနီပြည်နယ်လန်လူကာမြို့ကနေတွင်မှကားစင်းလုံးပြည့်တင်ဆောင်ထားတဲ့စိတ်ကြွဈေးပြား17တန်းကိုမူရခိုင်ဝင်နေတဲ့အတူဖမ်းဆီးနိုင်ခဲ့ပြီးစိတ်ကြွဈေးတွေကိုအဓိကပို့ပေးနေသူဟာရွှေသတိကံဒေသမှာလှုပ်ရှားနေတဲ့ဝရမ်းထုတ်ထားတဲ့ထိုင်းနိုင်ငံသားနိုင်အပ်ဆိုသူဖြစ်ကြောင်းပြောဆိုသွားပါတယ်ဒီရက်ပိုင်းမှာပဲလော့ဘူရီပြည်နယ်အမြန်လန်းရဲတပ်ဖွဲ့ဝင်တွေဟာစိတ်ကြွဈေးပြား၈တန်းတဲဆောင်မောင်းနေလာတဲ့ကားတစ်စီးကိုဖမ်းမိပြီးဆက်လက်ဖော်ထုတ်စစ်ဆေးချက်အရအဓိကမူရတိုင်းနှကိုင်းကိုဇက်တိုက်ဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဖြစ်ကြောင်းပြောဆိုသွားပါတယ်။ရွှေတရီကန်ဒေသကမူရမောက်ခုတ်ခိုင်းနေဟာစိတ်ကြွဈေးမူရစည်းဝါးတွေကိုအရင်ကထက်ပုံမထုတ်လုပ်နေပြီးထိုင်းနိုင်ငံဘက်ကအလုံးရင်းနဲ့တဲဆောင်တင်သွင်းနေတယ်လို့လည်းဒီရက်ပိုင်းမှာပဲထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကိုလတမကမူရစေဝါနဲ့ရာဇမှုဆိုင်ရာရုပ် UNODC ရဲ့ဒီနှစ်စာမှာထုတ်ပြန်တဲ့မြန်မာနိုင်ငံဗိထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာဘင်းမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်
။ထိုင်းနိုင်ငံမှာနှစ်ရက်အတွင်းစိတ်ကြွဆေးပြား19တန်းနဲ့မူရခိုင်ဝင်တွေကိုဖမ်းမိတဲ့အကြောင်းနိုင်ရေးမှာသတင်းပြပို့ခဲ့တာပါ။အတန်းထက်မြန်တဲ့ခီးတဲ့တင်လေးရင်အကြောင်းမကြာခင်တွေ့ပြပါမယ်။အခုဆက်ပြီးဒီပတ်အတွင်းမြန်မာသတင်းကောင်းတို့စုစည်းချက်နားဆင်အောင်ပါ။အနာသိစကောင်စီကလုံုံရေးပိုင်းရောဖမ်းဆီးမှုကိုပါတိုးမြင့်လှုပ်ဆောင်နေတယ်လို့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ကိုဗစ်ကူးစက်မြန်ကပ်ဘေးသင့်ပြည်သူတွေကိုကာကွယ်ဆေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကုလသမဂ္ဂလုံုံရေးကောင်စီမှပြောဆိုခဲ့ကြပါတယ်။ဒီလိုမျိုးတပတ်အတွင်းသတင်းစုစည်းမှုကိုမဟေးတန်နာကျော်နဲ့ကိုဝင်းခန့်မောင်တင်ပြပါမယ်ခင်ဗျာ။
ပြည်ခဲ့တဲ့ပြင်ပတွင်ကတော့စစ်တပ်ကနိုင်ငံတော်ဝန်မှလုံခြုံရေးပုံပြတင်းကျပ်ထားပြီးရှောက်ခွေစစ်ဆေးဖမ်းဆီးတာတွေကိုနှင်းညားစတိုင်လုပ်နေပါတယ်။ဖမ်းဆီးခံရတဲ့သူတွေထဲညာဘက်တမုံတီးတဲ့သူတွေဖြစ်ညာဘက်ကိုစေကိစ္စတွေပရဟိတကိစ္စတွေအောက်ဆီဂျင်ကိစ္စတွေနဲ့ပြင်ထွက်တဲ့သူတွေကိုလည်းလိုက်ပြီးတော့ဖမ်းဆီးနေတယ်လို့ဆေးအနာသိမှုစန့်ကျင်ရေးကြိုးပမ်းနေသူတွေကပြောပါတယ်။ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းဖမ်းဆီးမှုတွေထဲမှာဆိုရင်ဗီအိုရဲ့ပင်တိုင်းဆောင်မရှင်တူတွေဖြစ်ဝိုင်းရင်တရင်သမားတအူးလေးဖြစ်သူဦးစီစွာမြင့်ကိုမြန်မာစစ်ကောင်စီအာဏာပိုင်တွေကဩဂုတ်လ15ရက်နေ အဲ့ညပိုင်းတော့ငါတော့တကောင်စင်းစစ်မယ်ဆိုပြီးတော့တိုက်တုံးတိုက်ကိုရှာဖွေခဲ့တာလို့ဆိုပါတယ်သူ့ကိုပဲနေရာမှာထိန်းသိမ်းထားလဲဆိုတာသိချာမသိရပါဘူးဘူးစီသူအောင်မြင်ဟာအရင်ကပြည်ရင်းကြာနေတွေတရင်စာတွေနဲ့ရုပ်တန်ဌာနတွေမှာတရင်ဆောင်မရှင်တရင်အေရီယာဖြစ်နေလှုပ်ဆောင်ခဲ့ပြီးတော့လောလောဆယ်မှာတော့ဖန်တီယာမြန်မာတရင်ဌာနနဲ့ဖျိုးရဲ့အမေရိကန်တန်တော်မှာပင်လယ်တရင်ဆောင်မတ မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကပြည်ရေးမီဒီယာရှစ်ခုကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့သလိုသတင်းသမားတွေကလည်းဖမ်းဆီးတာတရားစွဲဆိုတာတွေပြုလုပ်နေတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစတင်လှုပ်ရှားမှုတွေအတွင်တိုက်ဆုံလူ1000ကျော်ထက်မနည်းရှိခဲ့ကြောင်းနိုင်ငံရေးရှင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်လိုက်ပါတယ်ဖေဖော်ဝါရီတရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်း6လအတွင်းတိုက်ဆုံလူရေအတွက်ဟာဗိုလ်တော်ဦးနေတီမှတ်တမ်းတွေအရ1006ဦးရှိခဲ့ပြီးလက်တွေ့မှာတိရက်ပို့များနိုင်ကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါ AAPP ထုတ်ပြန်တဲ့အရေးအတွက်ဟာစစ်အာဏာသိမ်းမှုစတင်လှုပ်ရှားမှုတွေနဲ့ဆက်နွယ်သူတွေသာဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအာဏာပိုင်တွေနဲ့ပတ်သက်သူတွေအပါအဝင်တခြားတိုက်ဆုံသူတွေရဲ့အချက်လက်တွေတော့မပါဝင်ပါဘူးဖက်စီမှုအစီအမှာတော့စစ်အာဏာသိမ်းပြီးနောက်ပိုင်းဖက်စီခံရသူရေအတွက်ဟာဗိုလ်တော်ဦးနေတီအစီအရင်အရ9930ရှိတယ်လို့လည်းဖော်ပြထားတာပါဖက်စီခံရသူတွေထဲမှာထောင်တန်းအဖြစ်ပေးခံထားသူ255ယောက်ရှိပြီးဒီထဲမှာအရွယ်မရောက်သေးသူ2ဦးအပါအဝင်26ဦးကိုတေးတန်းချမှတ်ထားကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လောလောဆယ်နိုင်ငံရေးနဲ့ဆက်ဆက်ပြီးဝေယံထုတ်တရားစွဲခံထားသူပေါင်း2000နီးပါးရှိပါတယ်
ချင်းပြည်နယ်မင်းတပ်မတူပီလမ်းမှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တို့ဖြစ်ပွားတဲ့တိုက်ပွဲတွေတင်မှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တဦးရော CDF ဘက်ကလက်နက်ကင်တွေနဲ့အတူဖမ်းဆီးမိခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီနဲ့မင်းတပ် CDF တို့အပြည့်ရဲ့သဘောတူညီမှုကုံဆုံးသွားပြီးတဲ့နောက်မှာတိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာတာဖြစ်ပြီးတော့အောက်လ18ရက်နေ့ကမင်းတပ်မတူပီကားလမ်း73မိုင်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့အဲ့တိုက်ပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရရှိရရရှိတယ်လို့ဆိုပြီးလက်နက်တွေနဲ့အတူဖမ်းမိတယ်ဆိုတဲ့ကိစ္စကိုတော့ထည့်ပြောမသွားခဲ့ပါဘူး။အခုလိုမျိုးချင်းပြည်နယ်ကတကြောပြန်စစ်ပွဲတွေကြောင့်စစ်ဘေးရှောင်တွေစားနပ်ရိက္ခာပို့ပြီးလိုအပ်နေပါတယ်။မင်းနဲ့မျိုးပေါ်မှာဖွင့်ထားတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေနေနဲ့စားနပ်ရိက္ခာတပတ်ဆောင်လောက်ပဲကျန်တော့ပြီးတော့ဒုက္ခသည်စခန်းတွေကနေအိမ်ပြန်သွားသူတွေနဲ့မျိုးပြင်ကဒုက္ခတွေမှာတော့စားနိုင်ရိခာလိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ
်ဒီမှာနိုင်ငံကြီးကုလသမဂ္ဂလူမျိုးရေးကောင်စီမှအင်ကာနေကတကပိတ်ဆွေးနွေးပွဲတစ်ရက်ကျင်းပခဲ့ပြီးတော့ကိုဗစ်ပြဿနာကင်တွယ်ရေးကိုအလေးပေးပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာတွေကိုဘေးဖယ်ထားပြီးအရေးတကြီးလိုအပ်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးပေးရင်းနဲ့စားနောင်မှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့ဗြိတိန်နိုင်ငံကတောင်းဆိုသွားတာပ
ါ Prior to the coup Myanmar had a strong vaccination record and was developing a COVID-19 plan. Now, Myanmar's health system is barely functioning. Unacceptable attacks on hospitals, doctors and nurses continue. And only 3% of the population...
So, you know, the people who are in the world, 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 the people who are in the world,တန်းတူညီမျှတဲ့အနည်းနဲ့မြန်မာပြည်သူတွေကာကွယ်ဆေးရအောင်ဆောင်ရွက်သွားမယ့်အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယတန်မတ်ကြီး James Garuki ကပြောပါရယ်ဆရာနာမသိင်ခင်မြန်မာနိုင်ငံမှာကာကွယ်ဆေးစထိုးပေးနေခဲ့တယ်လို့ COVID-19 အရေးအစီအစဉ်တွေရှိခဲ့ပေမဲ့အခုခါမှာတော့ကျန်းမာရေးဆောင်ရှောက်မှုကောင်းကောင်းမလဲပတ်တော့ပဲကျန်းမာရေးဝန်ထမ်းတွေလည်းနှိတ်ကိုခံရလက်ရှိမှာလည်းလူဦးရေရဲ့300ခန့်လုံးပဲကာကွယ်ဆေးထိုးထားရသေးကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယတန်မတ်ကြီးကဆွေးနွေးပွဲအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရယ်
မြန်မာပြည်အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်မှာတက်ဆိုင်သူတွေအားလုံးနဲ့ထိတွေ့ဆက်ဆံပြီးတော့အားလုံးကြောင့်မှယုံကြည်မှုတည်ဆောက်ပေးဖို့အပအဝင်အချက်လေးချက်ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကအာဆီယံအထူးကိုယ်စားလှယ်အာဝင်ယူဆော့ဖ်ကိုဗိုလ်ဒူးနေကတယ်လီဖုန်းနဲ့အကြံပြုခဲ့ပါသည် မြန်မာနိုင်ငံကိုဗစ်ကူးစက်မှုတိုက်ဖျက်ရေးဦးစားပေးကူညီဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံရဲ့အချုပ်အခြာပိုင်ဆိုမှုတွေလူမှုစင်တာကိုအလေးထားဖို့အစရှိတဲ့တရုတ်အစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်တွေကိုအကြံပြုသွားခဲ့တာပါ။အာဆီယံအထူးကူလည်းရဲ့လုပ်ငန်းတာဝန်တွေကိုတရုတ်နိုင်ငံကထောက်ခံကြောင်းနဲ့မြန်မာရေးဆွေးနွေးအဖြစ်ရှာနိုင်မှုတရုတ်ဘက်ကအပြုသဘောပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လုပ်သွားမယ်လို့ဝန်ကြီးဝန်ကြီးကပြောဆိုခဲ့ကြောင်းလည်းစင်ဝါသတင်းမှာဖော်ပြထားပါတယ်။မစ္စတာအဝင်ကတော့မြန်မာနိုင်ငံဟာအာဆီယံမိသားစုမှာအရေးကြီးတဲ့အဖွဲ့ဝင်နိုင်ငံဖြစ်တာနဲ့အညီအာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့တောအပိဆောင်ရွက်သွားမှာဖြစ်တဲ့မြန်မာရေးပြည်လဲမှုရရှိဖို့တရုတ်နိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်သွားပါမယ်လို့ပြောကြားသွားပါတယ
်။ဒီပတ်အတွင်းမြန်မာသတင်းကုန်းထုတ်စုစည်းချက်ကိုမဟိတနာကျော်နဲ့ကိုဝင်းခန့်မောင်တို့ပြောပြပေးသွားတာပါ။အခုဆက်ပြီးတော့အတန်ထက်မြန်တဲ့ခီးသည်တင်လေးရင်အကြောင်းကြည့်ရအောင်ပါ။ခီးဝေးလေးရင်တော့လေရင်ခီးစဉ်ခီးဝေးသွားသူတွေအတွက်တရင်ကောင်းအဖြစ်အတန်ထက်မြန်နှုံနဲ့မောင်းနေမဲ့ခီးတဲ့တင်လေရင်မကြမီနှစ်ပိုင်းတွေအတွင်းထွက်လာတော့မှာဖြစ်ပါတယ်။ခင်မီနေပညာတွေနဲ့တူထွေမှုဖြစ်လို့ဒီအိုဘောချားလေရင်ဟာပဝန်းကျင်နဲ့တဟဇာတာဖြစ်မဲ့လောင်စာစီ၃ပြန်တက်မှာဖြစ်ပြီးဒေးရွယ်ကင်းရှင်းရေးကိုလည်းအထူးပြုစိုက်ထားတယ်လို့ဆိုပါတယ်။ Riders တရင်ကိုမဟိတနာကျော်ကတော်ပြထားပါတယ်ခင်ဗျာ။
အာဂါဒာမီဒီယာကုမ္ပဏီဖြစ်တဲ့ဘွန်းစူပါဆွန်နဲ့ဟာအတ္တလန္နေသမုဒ္ဒရာဖြတ်တန်းပြေးဆွေးမဲ့အတန်ထက်အမြန်နှုံနဲ့ခီးတဲ့ခြင်းတွေရင်ကိုပြင်ပြီးတော့အသက်သွင်းဖို့လုပ်နေသူပါ။1980ပြေးလွန်ခဲ့တဲ့ကဗြိတိသျှလေကြောင်းနဲ့ပြင်သစ်လေကြောင်းလိုင်းတို့ရဲ့ SST Concorde လေယာဉ်ကြီးတွေအဆုံးသတ်သွားပြီးတဲ့နောက်ပိုင်းပထမအဆုံးဒီလိုမျိုးမြန်နှုံမြင့်ခီးတဲ့ခြင်းတွေရင်ပြင်ပြီးတော့ပေါ်ထွက်လာတာဖြစ်ပါမယ်။ဒီလေယာဉ်တစ်ခုဘွန်းအိုဗာချာလို့နာမည်ပေးထားပြီးတော့ခီးတဲ့65ရောက်ကိုနယူးယောက်ကနေလန်ဒန်ထိပြန်တန်းချိန်3နာရီခွဲနဲ့အရောက်ပို့ပေးမှာဖြစ်ပါတယ်။နယူးယောက်မြို့ရဲ့ New York လေဆိပ်ကနေဂျာမနီနိုင်ငံ Frankfurt ကို6နာရီ။နောက်ဆိုရင် San Francisco မြို့ကနေပြီးတော့ဂျပန်နိုင်ငံ Tokyo မြို့တော်ကို6နာရီနဲ့ခီးစဉ်တွေထပ်တိုးပြီးတော့ပြန်တန်းပေးမှာပါ။ Boon Company က8လေရဲ့ပုံစံတူနမူနာဖြစ်နေအချိုး3ပုံတဘောရှိတဲ့ XV1 လေရင်ကိုတိဆောက်နေပြီးတော့လာမယ့်နှစ်မှာအစမ်းပြန်တန်းချင်းပါပါ။
Yeah, so I'll be the first pilot to fly the XP-1 demonstrator. And there's, like you mentioned, there's the potential for nervousness and excitement around a first flight.
ကျွန်တော်က XP-1 တရုတ်ပြယာဉ်ကိုပထမဆုံးပြန်မယ်လင်းမှုဖြစ်မှာပါ။ပထမဆုံးမောင်းတဲ့အခါမှာတကယ်ဒါကိုပြန်ကြည့်နေတာပါလားဆိုပြီးတော့စိတ်လှရှားမှုစိုးရိမ်မှုတွေတော့ရှိမှာပါ။တကယ်မောင်းတဲ့အခါကျတော့အဲ့ခံစားချက်ကနည်းနည်းလျော့သွားပါမယ်။မောင်းနေရင်လည်းရလာမယ့်ခံစားချက်ကဘလောက်တောင်းဝန်ကြီးတယ်ဆိုတာပါ။ဒီလေရင်ကိုဒီထဲမှာပြန်နိုင်မှုတစ်ဖွဲ့လုံးနှစ်တွေကြာကြီးစူးစမ်းခဲ့ရပါတယ်။လေရင်ကိုစပြီးတော့ပြန်ကြည့်ဖို့အချိန်ရောက်တော့ဒီလေရင်ခီးချောမချောဆိုတာတွေအတွက်လေရင်မှုမှအများကြီးတောင်းရှိသွားပါပြီ။ဒါကြောင့်မို့လို့ကိုလုံးသမားအမှားယွန်းကင်းအောင်ဖြစ်ဖို့လိုအပ်ပါပါ။
And a slight descent as we accelerate
ဒီမှာလေရင်မောင်းတဲ့20ကျော်အတွေ့အကြုံရှိတဲ့လေရင်မှုဘီလ်ရှူမိုက်ကာကဒီစက်တပ်ပြန်တမ်းမှုကိုဦးဆောင်မှာဖြစ်ပြီးတော့သူက XV1 စံတက်လေယာဉ်ကိုပွဲဥတွေပထမဆုံးမောင်းနှင်ပြသူဖြစ်ပါမယ
်။ So there's 35,000 feet and Mach point 1.02. So we've gone through the sound barrier and probably from outside you didn't really see a whole lot. And
ဒီတော့မြေပြင်3000ကျွဲမှာ Mach 0.102 နဲ့ပြန်လာဆိုတော့အပြင်ကကြည့်ရင်လည်းရန်တော့ထူးမှာမဟုတ်ပါဘူး။အထက်ကနေထားကလည်းအဲ့လောက်ကြီးအကွာလှကြီးမဟုတ်ပါဘူး
။ဘုန်းရဲ့အမှုဆောင်ရာရှိ Blaze School ကတော့သူရဲ့ရည်မှန်းချက်ကဒီအတန်ထက်အမြန်နှုံးနဲ့ပြန်ပန်းတဲ့လေယာဉ်တွေကိုအများဆုံးဖြစ်အောင်လုပ်ဆောင်ရဖြစ်တယ်လို့ဆိုပါတယ်
။ What we have to remember that Concorde was designed 60 years ago with slide rules and drafting paper and wind tunnels and converted military engines and now we have literally a half century of progress in basic aerospace technology.
Concorde လေယာဉ်ကလွန်ခဲ့တဲ့60ကဒီဇိုင်းဆွဲခဲ့တာဆိုတာသိထားရပါမယ်။အဲဒီတုန်းကအင်ဂျင်နီယာပြည်တန်းရေးဒီဇိုင်းဆွဲစာရွက်ရေးအလုံပိတ်လေပြွန်ကန်းရေးသုံးပြီးစစ်လေယာဉ်အင်ဂျင်နဲ့ဆောက်ခဲ့ကြတာပါအခုတော့ဒီအခြေခံအာကာသနည်းပညာပိုင်းမှာနှစ်90လောက်တိုးတက်လာခဲ့ပါပြီကာဗွန်ပစ္စည်းတွေလည်းရှိလာပြီအလုံပိတ်လေပြွန်ကန်းလည်းမကပါဘူးကွန်ပျူတာလုံးဆော်မှုနည်းပညာနဲ့လေပေါ်ပြန်တမ်းမှုအပိုင်းကိုအကောင်းဆုံးလုပ်နိုင်ပါပြီ97အင်ဂျင်ဆက်တွေကလည်းပဝန်းကျင်နဲ့ပိုးပြီးတော့တဟဇာတာဖြစ်စေအတန်ဆူညံမှုနည်းပြီးပိုးပြီးတော့လဲစည်စားတတ်တာစီပါတယ်အဲ့ဒါတွေအကုန်ပေါင်းလိုက်တော့ဒီညံနှုံးမြင့်လေရင်ခီးစိတ်အများကြီးတက်တာသွားပါတယ်ကွန်ကော့ခီးစဉ်တွေထက်85ရာခိုင်နှုန်းပိုးပြီးစည်တတ်တာပါမယ် ဒီတော့နယူးယောက်ကနေလန်ဒန်ခရီးကြီးမဟုတ်ပဲဆီယက်တယ်ကနေတိုကျိုပြီးတော့အယ်လီကနေဆစ်နီဒီလိုခရီးစဉ်တွေပါရှိလာမှာပါဒေသတွင်းခရီးစဉ်ဥပမာ Hong Kong ကနေ တိုကျို လူမျိုးလည်းရှိလာနိုင်ပါတယ်2022ခုနှစ်မှာမြန်နှုန်းဖြင့်အိုဗာချာလင်းရင်ဆက်ရုံစတင်တည်ဆောက်နိုင်ဖို့သူတို့ကအစီအစဉ်ချထားပါတယ် Now 2025မှာထုတ်လုပ်တက်စင်မှုတွေစမယ်2029မှာတော့ပထမဆုံးခရီးသည်ပြန်သမ်းမှုစမယ်ဆိုတဲ့အစီအစဉ်နဲ့ဖြစ်ပါတယ်
Economically Concorde was dead on arrival but today with Overture supersonic flight is not just exciting for passengers it's something that will be a profit driver at a key competitive
ဒီဘွေးရာဆိုရင်တော့ကွန်ကော့ကစလုပ်ကလေးကမဟန်တာအခုဒီ Overture နဲ့မှာတော့အတန်ထက်မြန်တဲ့ supersonic လေယာဉ်ခီးက ခီးတယ်တွေအတွက်တင်ဝမ်းသာရတာမဟုတ်ပါဘူးလေကြောင်းလိုင်းတွေအနေနဲ့စီးပွားရေးဈေးကွက်အပြိုင်အဆိုင်ဖြစ်နေတဲ့အချိန်မှာဒါကသူတို့အတွက်အမျက်များအောင်လုပ်ပေးနိုင်မဲ့ကိစ္စဖြစ်နေပါတယ်ဒါကြောင့်လည်း United လေကြောင်းလိုင်းကလည်းဥပစာလေယာဉ်ကိုမှားထားပြီးပါပြီဒါကြောင့်တကဘာလုံးကလေကြောင်းလိုင်းတွေစီကိုဒီလေယာဉ်တွေရောက်အောင်ကျွန်တော်တို့လုပ်နေပါတယ်ဒီလေယာဉ်ဟာလေတို့တွေကဖဲထုတ်ပြီးသားကာဗွန်ကိုတုံးပြီးတော့ထုတ်လုပ်တဲ့
So this is XB1. This is the one-third scale prototype for Overture.
XB1 လေယာဉ်ပါ. တကယ် Overture လေယာဉ်ရဲ့အချိုးသုံးမှုတပုံရှိတဲ့နမူနာပုံစံတွေပါ။သူ့ကိုအမြန်နှုံးရေဘေးကင်းရှင်းမှုရေဂီဟာစနစ်နဲ့သဟဇာတာဖြစ်ပြီးရေရှည်သွားနိုင်မှုလို့ကိုတေချာထက်ပြတ်ပြီးဒီဇိုင်းလုပ်ထားပါတယ်။ အမြန်နှုံးနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်လေယာဉ်ကိုယ်တည်းရှိတာသတိထားမိမှာပါဒီဟာကမြန်နှုံးမြင့်နဲ့သွားနိုင်ပြီးလေယာဉ်ရွယ်ကင်းမှုလည်းပိုကောင်းပါတယ်ပြီးတော့တောင်ပန်ပုံစံနှာခေါင်းပုံစံတို့ကလည်းလေယာဉ်အဆင့်အတက်အတွက်အဆင့်ပြေအောင်လုပ်ထားတာပါနောက်ဆုံးတစ်ခုဆင်စင်မပြတ်ဒီတန်းမှုကိစ္စမှာတော့တန့်ရှင်းလေယာဉ်လောင်စာကြီးပဲသုံးပြီး XD1 နဲ့စမ်းသပ်ပြီးပါပြီဥပစာလေယာဉ်တွေမှာပဲ
From the airplane standpoint, in the lead into first flight, we're going to try and put the airplane through its paces as much as we can on the ground. We want to put the airplane through a set of conditions that are as representative of flight as we possibly can. So,
ဒီရင်ကစီးရဲ့ရှုတော့ကကြည့်မယ်ဆိုရင်တော့အစမ်းမပြန့်ရှိခင်မှာဒီလေယာဉ်ကိုမြေပြင်မှာအတက်နိုင်ဆုံးပြီးပြည့်စုံအောင်လို့တည်ဆောက်ရပါတယ်။စမ်းသားရပါတယ်။လေထဲမှာကြွားမဲ့အခြေအနေတွေကိုဖန်တီးပြီးတော့ဒါရီနဲ့စမ်းရပါတယ်။အဲ့လိုလုပ်ချင်အဖြစ်လေထဲမှာတကယ်ပြန်တန်းချိန်မှာ မသိတဲ့အခြေအနေရုတ်တရက်ကြုံလိုက်ရတာမျိုးမရှိတော့ဖြစ်သွားမှာပါ။ဒါကြောင့်မလို့ဒီရင်ဆက်ကိုနှိုးထားပြီးတော့စမ်းသပ်ပြင်ဆင်မှုတွေအများကြီးလုပ်ရပါတယ်။ပြီးတော့လေရင်ပြီးလမ်းပေါ်မှာမောင်းကြည့်ရတယ်။ပထမဖြည်းဖြည်းမောင်းကြည့်နောက်တော့အရှိန်တင်မောင်းကြည့်ပြီးတော့မှစပြီးဒီပြန်တက်ခံနှုံးလောက်ရှိတဲ့အမြန်အထိကိုမောင်းကြည့်ရပါတယ်။ဒီတော့မှတကယ်စပြီးတော့စမ်းသပ်ပြန်တက်တဲ့အခါမှာလေ
You know, our ultimate goal is high-speed flight for everybody, to make the fastest flight also the most affordable. And if that sounds, you know, miraculous here
talking about it, you know, you know,
ဒီတော့အခုလေကျွန်တော်တို့အစ်စ်ကိုတွေ့ရတော့မယ်အားလုံးမိုင်းရှိခီးတွေသွားဖို့အကောင်းဆုံးနည်းလမ်းဖြစ်အတန်တက်မြန်တဲ့စူပါဆော့နစ်လေယာဉ်တွေကအခုရိုးရိုးလေယာဉ်တွေနေရာမှာအစားထိုးပြီးရောက်လာပါတော့မယ်အတန်တက်မြန်တဲ့နှုန်းနဲ့ပြည့်စွဲခဲ့တဲ့ခေါင်းကောက်လေယာဉ်ကြီးတွေမရှိတော့ကြတဲ့အခါအထူးသဖြင့်ကမ္ဘာတစ်ဝန်းလေယာဉ်ပြန်တမ်းမှုခီးရှည်တွေတွားကြရတဲ့တွေ့တွေ့ဒီစူပါ
Romeo Joe, Maidana Joe, the Dodora Bacamia.
Theo Egani, the new done now song the Denrigo. Email Gani to send Nathan the Denlo at Pippo Beniware. Pippo told that the man now song the Denrigo. Email the Denlo at Pippo Lekan Yayu Lure, Dodda Shinu in Nine. VOA Internet Samyana www.voanews.com/Burmese Sign up low below down you naimare. Go ye email lay sago, pity songs of Mamangangan Ted Wimbeva, loop your viazi. VOA email တင်းလှော်တွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
မဆန်ဟိုဂျေည9နာရီခွဲရှိပါပြီ။ UAE American Dan ရဲ့စနေညဘက်အစီအစဉ်လေးကို Washington DC ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဘက်မှာလူအခွင့်ရေးဆိုင်ရာဒုအတန်းအစီအစဉ်နဲ့စနေညစကားဝိုင်းတို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံတွင်လူအခွင့်ရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်းအစီအစဉ်ကိုနားဆင်ပါခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒိုအတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Coalition ရွေးဝန်ထဲတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်ဒေသခံတွေအပေါ်ဘလောက်ထိတရားမှုတွေဖြစ်စေခဲ့ပြီလဲဆိုတာနဲ့ပတ်သက်ပြီးဒိုအတန်ကမင်းတပ်ဒေသခံတွေနဲ့စကားပြောခွင့်ရခဲ့ပါတယ်။ထားမောင်းများစွာသောပြည်သူတွေနီးအိမ်ဆုံးခွာနေရပြီးသူတို့အတွက်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေသာမကပြည်တွင်းပြည်ကြားအဖွဲ့တွေရဲ့အကူအညီတွေကလည်းရောက်ဖို့ခက်ခဲနေပါတယ်။ဒီဆောင်မကို Frontier မြန်မာနဲ့ Mayfair Media ကတင်ပြောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ဒီ UNHCR ရောက်လာတဲ့အချိန်မှာကကြတော့မြို့ပေါ်ဆစ်ဆောင်တခါနဲ့ဘယ်တော့မှမနေအောင်တော်တော်လေးငြိမ်ကြနေလို့ဆိုတော့ကိုယ်တော်ကိုယ်ရင်ကိုယ်ပြန်နေကြပြီဆိုတော့သူတို့ယူလာတာကမိသားစု900စာလောက်ယူလာတယ်ဒါပေမဲ့ဆစ်ဆောင်တခါနဲ့မှနေတာက52ယောက်52စုလောက်ပဲနေတော့တယ်အဲ့လိုဆိုတော့ကျန်တာအများကြီးပိုလာကြအများကြီးပိုလာတော့မြို့ထဲကိုဆက်ဝေးနေကြတော့လေစကားစမြို့ထဲမှာဘူးခွင့်မပြုဘူ
းဇူလိုင်လ19ရက်နေ့ကမင်းတပ်မြို့ကိုရောက်ရှိလာပြီနောက်တစ်နေ့မှာပဲပြန်ထွက်ခွာသွားရတဲ့ UNHCR ရဲ့ဖြစ်စဉ်အကြောင်းကိုမင်းတပ်မျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရောမန်ကပြောပြခဲ့တာပါ။အေဒီလအတွင်းမင်းတပ်မျိုးရင်းတိုက်ပွဲတွေဖြစ်ပွားခဲ့ခြင်းဒေသခံတွေကဖုန်ကြီးကျောင်းတွေနဲ့ဖျားကျောင်းတွေမှာတွားရောက်ခိုးလုံကြရပါတယ်။အဲ့ဒီနေရာတွေဟာစစ်အောင်စီရဲ့အတိမတ်ပြုစစ်ဆောင်စခန်းတွေဖြစ်ပြီးလာရောက်ခိုးလုံသူများပြခဲ့ပါတယ်။မျိုးရင်းတိုက်ပွဲတွေငြိမ်သက်သွားချိန်မှာတော့သူတို့ဟာနေရက်ပြင်ကြပြီးမေလအတွင်းနောက်တစ်ကြိမ်တိုက်ပွဲတွေထပ်ဖြစ်တော့တိတ်ဆောင်နေရတဲ့နေရာကမြို့ပြင်ဘက်ကျေးရွာလေးစီဖြစ်ကုန်ပါတယ်။ဖုန်ကြီးကျောင်းတွေဖျားကျောင်းတွေမှာတိတ်ဆောင်ခဲ့စဉ်ကလက်ခံခဲ့တဲ့လူရည်စည်ရင်အရာ UNHCR ဟာအိမ်တော်စု1000ခန့်အထိထောက်ပံ့နိုင်ွေပစ္စည်းတွေကိုတင်ဆောင်လာခဲ့ပေမဲ့အိမ်တော်စု50ခန့်ကိုသာပေးနိုင်ခဲ့ပြီးကျန်တဲ့ပစ္စည်းတွေကိုတော့ဖုန်ကြီးကျောင်းတစ်ခုမှအနှံထားခဲ့ရတယ်လို့ကိုရောမန်ကရှင်းပြပါတယ်
။သူတို့အနေနဲ့ပြီးလို့မရတော့တိုင်းပူလာပဲပူလာတဲ့ဟာတွေကိုပြန်တယ်သွားလို့ရတယ်စပ်ပါစာနေမှာခင်ရမယ်။အဲ့လိုပြည်သူတွေမရဘဲနဲ့တန်တေသွားတယ်ပေါ့နော်။ထားခဲ့တယ်ဆိုလည်းဘယ်နာမှထားချက်မှလည်းမသိဘူး။အဲ့လိုဆိုတော့သူတို့ကဇက်ကဇညညမှာလည်းကြောက်ထားခဲ့လို့လည်းမရအောင်နောက်ဆုံးကျတော့ဘယ်လိုလုပ်ရလဲဆိုတော့တောင်ပုလူကျောင်းလို့ရှိရယ်ပုံကြီးကျောင်းတောင်ပုလူကျောင်းမှာပုံကြီးကျောင်းတဲ့ကျောင်းမှာပဲအခန်းတစ်ခန်းဟာအဲ့မှာပဲတော့ကတ် certificate နဲ့ထားတော့ကတ်စင်းချက်နဲ့ထားချက်ပြီးမှတော့ရှင်ပြည်တဲ့ရှင်ချက်မှာပဲပြည်သူတွေပြန်ဝေပေးပါမယ်ဆိုတဲ့ပုံစံနဲ့သူတို့ထားခဲ့ရတယ်ပေါ့
။ပြည်ရင်းလူမှုကွန်ရေးအဖွဲ့အစည်းတွေကလာရောက်လှူဒါန်းမှုတွေမှာစစ်ကောင်စီကဖမ်းဆီးစစ်ဆေးမှုတွေရှိပြီးပစ္စည်းတွေတင်းစီရတွေရှိတဲ့အတွက်အကူအညီလိုအပ်နေတဲ့စစ်ပေးဆောင်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကကူညီပေးဖို့စစ်ပေးဆောင်ကူညီပေးနေသူတွေကမျှော်လင့်ခဲ့ပါတယ်။တကယ်လည်းနိုင်ငံတကာအဖွဲ့အစည်းခြံကကူညီတွေရောက်လာချိန်မှာလည်းအကူအညီလိုသူတွေကိုထိရောက်စွာကူညီပေးနိုင်ဖို့အခက်အခဲတွေရှိပါတယ်။အကူအညီပေးဖို့တွားရောက်ချိန်မှာကြုံတွေ့ခဲ့ရတာတွေနဲ့ရှေ့ဆက်ကူညီသွားမယ့်အခြေအနေနဲ့ပတ်သက်ပြီးဒုအတန်က UNHCR ကိုဆက်တွေ့မေးမြန်းဖို့ကြိုးစားပေမဲ့ဖြေဖို့ငင်းဆန်ထားပါတယ်။လက်ရှိအချိန်မှာလည်းတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားတဲ့နေရာတွေမှာရရှိနေတဲ့စစ်ပေးဆောင်တွေကပုံပြီးအခက်အခဲရင်ဆိုင်ရတယ်လို့တာဝန်ခံတအုပ်ကပြောပါတယ်
။ဒီရွာကူဆလေကလာထုတ်တယ်ကျွန်တော်တို့ main committee ရှိတဲ့နေရာကိုဒီရွာကူဆလေကလာထုတ်ရင်ကျွန်တော်တို့ဒီရွာကူဆလေကိုပြေးတယ်ဒီဒီရွာကူဆလေကတို့တို့ပြန်ဖြတ်ပြန်ပြေးဒီကတော့လိုအပ်နေတာကတော့စီစားပေါ့နော်တက်ချက်မှရှိလဲဆိုတော့မင်းတပ်မျိုးရဲ့အခုကအနောက်ဖက်ချက်နဲ့မြောက်ဖက်ချက်မှာတိုက်ပွဲကြံပြင်းထန်နေတယ်။ဆိုတော့ဒီလူတွေအတွက်အခက်အခဲ
အင်တာဗျူးဖြေဆိုနေချိန်မှာပဲသူတို့နေထိုင်တဲ့နေရာနားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အင်တာဗျူးဆုံးအောင်မဖြေသွားခဲ့ရပါဘူး။ရဟောကပြည်သူတွေခြေလက်ဘက်ကိုတိမ်းဆောင်စင်မှာတော့ရွာကနဲ့စစ်ပေးဆောင်ခွဲခြားလို့ရပါပြီ။ဇူလိုင်လအတွင်းမှာတော့ခြေရွာတွေပတ်မှာမှာတိုက်ပွဲတွေဖြစ်လာလို့ အကုန်လုံးကစပီးရှောင်တွေဖြစ်သွားကြပါလေ။ကျေးရွာတွေမှာချင်းကဝဲရီအဖွဲ့ CDF တွေရှိမယ်အထင်နဲ့စစ်ကောင်စီဘက်ကလာတိုက်ခိုက်တာလို့ဒေတာကန်တွေကပြောကြပါရယ်။ဆီယာနာတိမ်ပြီးနောက်ပိုင်းမှာချင်းပြည်နယ်မှာရှိတဲ့မင်းတပ်မျိုးကကုန်းမြုံနယ်ကိုပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့စတင်အုပ်ချုပ်မယ်အကြောင်းပထမဆုံးကြေညာခဲ့တဲ့မျိုးဖြစ်ပါရယ်။ချင်းထုံးစံချင်းဥပဒေတွေနဲ့တရားစီရင်မယ်လို့ကြေကျော်ခဲ့တယ်လို့ကင်မီလက်နက်တွေကန်ဆဲထားတဲ့စစ်တပ်ကိုတူမီလို့ခေါ်တဲ့20ရာစုအမဲလိုက်တနက်တွေနဲ့တိုက်ခိုက်ခဲ့ပါရယ်။စစ်ပွဲတွေမကြာခဏဖြစ်ပြီးမြို့နယ်အတွင်းရွာပေါင်း160ဝန်းကျင်ရှိတဲ့အနက်ရွာပေါင်း30ကျော်ကစစ်ပြေးနေကြပါတယ်။ရွာပေါင်း90ရွာမှာစစ်ပြေးဆောင်တွေရှိပါတယ်။တချို့ကလည်းတောင်ရဆိုင်ခင်းတွေမှာနေထိုင်ကြပါတယ်။ချင်းပြည်နယ်မှာတိုက်ပွဲအများဆုံးဖြစ်ပွားတာမင်းတပ်မျိုးနဲ့ကံပတ်လက်မျိုးဖြစ်ပြီးစစ်ပြေးဆောင်9000ကျော်ရှိပါတယ်။ဒီစစ်ပြေးဆောင်တွေအတွက်စားနပ်ရိက္ခာကူညီထောက်ပံ့ပေးရာတွေကိုစစ်ကောင်စီစစ်ဆေးရေးကိတ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးအထူးသဖြင့်စေဝါတွေကိုပို့ပြီးစစ်ဆေးရလို့ကူညီရေးလှုပ်ဆောင်နေတဲ့မင်းတပ်မျိုးလူတွေကပြောပါတယ်။စီကောင်စီကိုတော်လှန်နေတဲ့လူငယ်တွေစီစေဝါတွေရရှိသွားမှဆိုလို့အခုလိုလှုပ်ဆောင်နေတာလို့သူကယူဆပြီးစစ်ဘေးရှောင်တွေအတွက်ဖြစ်တယ်ဆိုတာကိုတခြားရှင်းပြရတယ်လို့ဆိုပါတယ်
။တို့အတိအကဒီဂိတ်တွေချက်စကားပြောရတာကိုဂိတ်တွေချက်ဟာမတို့ကသူစစ်သမျှခံရတယ်သူတို့နဲ့စကားပြောရတယ်လေ။အဲ့လိုမျိုးဆိုတော့ဟိုတချို့ကြတော့ကြောက်ကြတယ်မောင်လေးရဲ့ကြောက်တော့ကြတော့မပူရဲကြတော့မပူရဲတော့အခုပြောသလိုပေါ့သူတို့ကဒါသူတို့အစ်စ်ချမ်းလို့အဲ့လိုမျိုးလည်းတချို့ချက်လည်းထင်ကြတယ်ပေါ့နော်။ဆက်လက်တကယ်လက်ဆက်တယ်သူကစီးဆိုရင်လုံးဝလက်မခံဘူးစီးဆိုအမတို့လုံးဝတဲခွင့်မရှိဘူးအဲ့တော့စီးဆိုရင်အမတို့ကိုကိုဗစ်နဲ့ပတ်သက်တဲ့စီးတော်မှာအမတို့တော်တော်ပြောပြီးမှယူပြီးမှတဲရတာဒီတိုင်းဆိုအမတို့တဲခွင့်မပေးဘူးစီးဆိုသူကလုံးဝတဲခွင့်မပေးတာ
ဘိုးရီဖြစ်တဲ့အတွက်စစ်ဘေးဆောင်တွေမှာယာနာတွေပေါက်ပြီးယာနာစီးတွေလည်းလိုအပ်တယ်လို့ဒါတာရှင်များအတွက်လည်းစီးဝါတွေအေးပေါ်လိုအပ်နေပါတယ်မင်းတပ်ပြည်သူတွေဟာစစ်ဘေးဆောင်ရင်ပြေးလွှားနေကြရတဲ့အတွက်လူစုလူဝေးတိတ်မရှိတော့ပဲလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်ကရောဂါကူးစက်မှုမှာကင်းလွတ်နေကြတယ်လို့ကိုရောမန်ကဆိုပါတယ်။ဒါပေမဲ့လည်းဆိုရတာတစ်ခုကတော့ဆေးဝါးတွေအလေတကူမရောက်တဲ့အတွက်တာမန်ဖျားနာမှုတွေကိုကုတဖို့ကိုခက်ခဲတယ်လို့သူကပြောပြပါတယ
်။မကောင်းတဲ့ချက်ကတော့အဲရစ်ခါတွေအကုန်လုံးလမ်းကြောင်းတွေတော့ပိတ်သွားတော့တစ်ခုခုနေမကောင်းဖျားနာတဲ့ကိုဗစ်ကြောင့်ပဲနဲ့လေ။သူတို့အေးအေးမေးတော့ကိုယ်ဆိုရင်လည်းကိုအဲလိုပေါ့ဆေးဝါးတွေမလာနိုင်တာမရောက်နိုင်တာမတုံးနိုင်တာအများကြီးရှိတယ်။ကိုယ်ကရစ်ခါတော့ပြက်လက်တော့တဲ့ပေါ်ရှိတယ်။ဟိုးရင်တော့ကဆိုင်လေးငါရင်လေးလေအဲ့လို80 30ဝယ်ထားတာလေးတွေပေါ့။အဲ့ဒီဆိုင်အိတရာဘလို့မှပြေလို့မရဘူးလေ။ဆိုတော့ဟိုဆန်တဲ့ရစ်ခါပြက်လက်မဲ့အဖြစ်ကြီးနေတချို့ပြည်သူကြီးပေါ့နော်။ပြည်သူအကုန်လုံးပါလေ။အဲ့လိုမျိုးအဲ့လိုမျိုးတက်တဲ့တွေရှိတာ
။ရောဒေတာထဲမှာစစ်ပေးရှောင်နေတဲ့ဦးရှင်ကတော့သူစစ်ပေးရှောင်နေတဲ့နေရာမှာအဓိကလိုအပ်တာကချင်းအောင်ဖြစ်တယ်လို့ဆိုပါတယ်။
ဒီကခြင်ပေါ်ရရဆိုတော့ခြင်ထောင်တစ်ခုလုံလို့ရှိရင်ဒီဆောင်းတော့ပါလို့ကြတော့ဒီပူရရပြီဆိုတော့ဆောင်းအခက်ခဲကြတော့တိတ်တော့မရှိပါဘူးဒီကခြင်တန်းတစ်ခုရပြီးရရလာတဲ့ဟာဆိုတော့ဒီတန်းနဲ့ဆိုတော့ဆောင်းကတော့များများစားစားမှုလို့
သူကမေးတက်ကြောက်ထုတ်လမ်းပေါ်ကရွာတရွာမှာတပတ်လောက်နေခဲ့ရပြီးအဲ့ဒီရွာတွေမှာတိုက်ပွဲတွေဖြစ်လာတဲ့အတွက်မကွေးတိုင်းတွင်းမှာရှိတဲ့ရောဒေတာတွေကရွာကိုထပ်မံပြောင်းရွှေ့ခဲ့ရတာပါသူရောက်ရှိတဲ့နေရာမှာခြင်အောင်တာလို့ပေမဲ့တောင်ပေါ်ဒေတာမှာစစ်ပေးရှောင်နေသူတွေကတော့ချင်းအောင်ပြင်ဆောင်တွေပါလိုအပ်နေရပါသူကနေအိမ်ကိုပြစ်ပြီးစစ်ပေးရှောင်နေတာ၃လရှိပေမဲ့လုံခြုံရေးမရှိတော့နေအိမ်ကိုပြန်မသွားရသေးဘူးလို့ဆိုပါတယ်။တွားရောက်ခဲ့တဲ့သူတွေရဲ့ပြောစကားအရတူနေထိုင်ခဲ့တဲ့အိမ်အပါအဝင်နေအိမ်တွေကိုတကားရိုက်ချိုးပြီးဗီဒီယိုတွေဖွင့်ရှာတာအဖိုးတန်ပစ္စည်းတွေခိုးယူသွားတာမျိုးတွေရှိနေတယ်လို့သိရတဲ့အတွက်ပိုပြီးစိတ်မကောင်းဖြစ်ရတယ်လို့သူကပြောပါတယ်
။ပစ္စည်းတွေကသူကသူတို့မှလည်းစီးကမ်းရှိပါတော့။ဒီစနေတစ်ခုပဲလုပ်ဖြစ်နေတာပေါ့ဒီ PDF ကိုအင်းမစည်းစင်းလို့ဆက်ဖြတ်စည်းတာလို့ဒီစီးဒီပေါ့ဖွင့်နေอยู่ရတယ်ကြတော့မလို့ပြည့်ရရလို့နေပါเนาะ
တောင်ပေါ်မျိုးဖြစ်တဲ့မင်းတပ်မျိုးဟာဒါမန်အခြေအနေမှာဆိုရင်လှပတဲ့ရှုခင်းတွေရိုးအေးတဲ့ဒေတာကန်တွေကြောင့်နေစဉ်စပွဲမျိုးလေးတစ်မျိုးဖြစ်ပြီးအခုချိန်မှာတော့စစ်သေးချောင်တွေများပြားကအခက်ခဲတွေနဲ့ကြုံတွေ့နေရပါတယ်စီဗီဆောင်တအုပ်ဖြစ်တဲ့ကိုနိုင်ကတော့သူတို့ဟာလိုအပ်နေတဲ့သူတွေဖြစ်တဲ့အတွက်ညီတိကူညီမှုကမဆိုးသူတို့တို့အတော်ဝင်တယ်လို့ဆိုပါတယ
်အခုချိန်ကတကယ်ဒီလက်ရှိလောဆယ်လူစီရောက်ရင်တော့ဒါအခုချိန်ကတပူးဆိုလည်းသူတပူးရဲ့အစားတန်ဖို့တော့ရှိနေပြီအဲ့လိုမျိုးဆိုတော့ဒါဘယ်ပစ္စည်းလို့ဆိုတော့ရောက်လာရင်တော့ဒါအားလုံးတော့ကရောက်ဖို့ရှိလို့ဖြစ်သွားတယ်ဒါရောက်လာနိုင်တော့ပူကောင်းတာတော့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းရမယ်လို့ဒို့တန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့တန်အပတ်စဉ်အတန်းနှွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့တန် Facebook စာမျက်နှာ SoundCloud, YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလူရှင်တွေကပတ်မှုကူညီချပြီး Trendy မြန်မာနဲ့ Foundation ချီဝဲတို့ကပူးပေါင်းပြသကြဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ဒီအတန်အစီအစဉ်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတော့စနေညစကားဝိုင်းအစီအစဉ်အလှည့်ကြပါပြီ။အာနာတင်းစစ်ကောင်စီကိုကုလသမဂ္ဂဘက်ကတရားဝင်အစိုးရအဖြစ်အတိအမှတ်ပြုမထားတဲ့အတွက်သူ့အနေနဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်ရှိနေပေမဲ့စက်တင်ဘာလကုလသမဂ္ဂရွေးညီလာခံမှာတကယ့်အခြေအနေကိုစောင့်ကြည့်ရမှာဖြစ်တယ်လို့တမ်မကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ်။မိုင်းရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။မင်္ဂလာပါတမ်မကြီး။ဟုတ်ကဲ့
။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့။ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီမြမအရေးတကပိတ်ဆွေးနွေးပွဲကျင်းပခဲ့ပါတယ်ပေါ့နော်။အဲ့ဒီမှာဒီဗြိတိန်ကဒီမြမအရေးကိစ္စကိုဆွေးနွေးဖို့သူတို့ကဥဆောင်ပြီးတော့တင်ပြခဲ့တယ်နောက်ပြီးတော့ဟိုကုလသမဂ္ဂအတွေ့အေးမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်လဲပါတယ်နောက်ဒီလူသားချင်းစာနာမှုဆိုင်ရာကဒီကုလလက်ထောက်အတွေ့အေးမှုချုပ်ကိုယ်တိုင်လည်းတက်ရောက်ပြီးမြန်မာနိုင်ငံကိစ္စတွေကိုသူတို့တင်ပြဆွေးနွေးခဲ့တယ်ဗောလေအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်တွေကဒီမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာပေါ့နော်သူတို့တွေအခုအမျိုးမျိုးသဘောထားအမျိုးမျိုးတွေရှိနေတဲ့အထက်မှာအခုဒီစက်တင်ဘာလဆိုလို့ရှိရင်ထွေထွေညီလာခံရဲ့ credential committee ကလည်းဒါတမတ်ကြီးဦးကျော်မိုးထွန်းရဲ့နေရာပေါ့နော်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူ့ကိုဟိုထားမလဲဆိုတာသူတို့ဆုံးဖြတ်မဲ့အနေထားလည်းရှိနေတယ်ဆိုတာမျိုးပေါ့အဲ့ဆုံးဖြတ်ဖို့ပေါ့နော်သူတို့ဆွေးနွေးကြမယ်ဆိုတော့အခုဒီ credential committee မှာပါမဲ့အဖွဲ့ဝင်နိုင်ငံတွေရဲ့စီရင်ကိုတော့တမတ်ကြီးတို့သိရပြီလားနောက်ပြီးတော့အဲ့ဒီမှာသူတို့ဆွေးနွေးဟိုဆုံးဖြတ်မဲ့အလားအလာကိုတမတ်ကြီးဘယ်လိုမြင်လဲရှင
်ဟုတ်စားပါတော့ဘူးတော့ဟိုဒီဒီလိုကာလတွေကတော့ financial committee မှာဘယ်သူတွေပါနိုင်ကြီးရှိတဲ့သူတွေဟိုသူတို့ချင့်ကပ်နေတယ်ဆိုတဲ့ဥစ္စာတော့ကျန်းကျင်းတော့နားတော့နားလေရပါဘူးเนาะဒါသူတိရှိပြီးတဲ့အတိုင်းပေါ့เนาะ financial committee ကအဖွဲ့ဝင်၉နိုင်ငံရှိတယ်၃နိုင်ငံကတော့အများအဲ traditionally ပါလေးရှိရပေါ့เนาะဆိုတော့တိရတဲ့အတိုင်း US ရဲ့ဟို Russian Federation ရဲ့ People's Republic of China ပေါ့เนาะအဲ့ဒီပါလိရှိတယ်။ဂျန်နဲ့6နိုင်ငံကတော့ရေကူးရအဖြစ်ကျွန်တော်တို့လေ့လာရသလောက်ဆိုရင်တော့ဒီ small island states ကတနင်္ဂနွေပါတယ် African group ကနှစ်နိုင်ငံပါတယ် Latin America တနင်္ဂနွေပါတယ်နောက်ပြီးကျွန်တော် Asia ကတနင်္ဂနွေပါတယ်နောက်ပြီးတော့ဥရောပတနင်္ဂနွေပါတယ်ပေါ့နော်အဲ့လိုမျိုးပါလိရှိတယ်ဆိုတော့လေ့လာသိရှိရပါတယ်ဒါမဲ့ဒါကတော့ဘယ်အချိန်မှမဆုံးဖြတ်လဲဆိုရင်တော့ဟိုကျွန်တော်တို့ဒီပထမဆုံးနေ့ပေါ့နော်ဒီထရင်းလာငယ်ကျင်းပတယ်ပေါ့နော်ပထမဆုံးတစ်ခုဒါမဲ့အချိန်ဆိုတော့86ချိန်မြောက်ထရင်းလာငယ်ကျင်းပမယ်ပထမဆုံးနေ့ကစက်တင်ဘာ14ရက်နေ့ဖြစ်တယ်ပေါ့နော်အဲ့14ရက်နေ့မှာဒီပူရာအဖြစ်ပြန်ချက်ကော်မတီကိုဖွဲ့စည်းလေးရှိပါတယ်ပြန်ချက်ကော်မတီကိုဖွဲ့စည်းလေးရဲ့အချိန်မှာပဲဒီပူရာအဖြစ်ကျွန်တော်ကပြည်ဝင်တည်ရပါတယ်ပြည်နိုင်ငံလေးပါလဲဆိုတဲ့ဥစ္စာတော့ဒီဥစ္စာဒီပူရာအဖြစ်တော့ဘုနာပြောလို့ပေါ့နော်ဆာမျိုးချင်းကနေလေဆိုတဲ့ဥစ္စာသိရတဲ့အတွက်ကြောင့်တချို့တွေလည်းဟိုဒီမှာနာမည်တွေထွက်နေတဲ့ဥစ္စာမျိုးတော့ရှိပါဒါမှလည်းမတိကြတော့ပြောရတာတော့ခက်တော့ခက်ပါခင်ဗျာဒါကြောင့်ဘယ်နိုင်ငံတွေပါမလဲဆိုတဲ့ဥစ္စာတော့ဒီကူရအဖြစ်14ရက်နေ့စက်တင်ဘာ14ရက်နေ့မှာသိရဖို့ရှိပါ
ဟုတ်ကဲ့အဲ့တော့ဒီအခုဆိုရင်ဟိုစစ်ကောင်စီဘက်ကလည်းအထူးသဖြင့်တမတ်ကြီးနေရာမှာပေါ့နော်တမတ်ကြီးကိုသူတို့ဖယ်ရှားဖို့တော်တော်လေးနှီးမျိုးစုံနဲ့ကြိုးပမ်းနေတာပေါ့လေအကူလာသမဂ္ဂအတွေ့အမှုချုပ်ရှိလို့လည်းသူတို့စာရေးအကြောင်းကြားတာမျိုးဒီအမေရိကန်အစိုးရနိုင်ငံသားရေးဌာနကိုလည်းတမတ်ကြီးပြန်ပို့ဖို့ဆိုပြီးသူတို့စာရေးတိုက်တွန်းတာတွေလည်းအဲ့လိုမျိုးတွေပေါ့နှီးမျိုးစုံသူတို့ကြိုးပမ်းနေရဆိုဒီလိုအဲ့ဒီလိုမျိုးနောက်အခုဆိုရင်လည်းဒီနောက်ပိုင်းဆိုရင်တမတ်ကြီးရဲ့အသက်လုံခြုံရေးဥပါချင်းချောက်လာတဲ့အနေထားပေါ့နော်ဒါ FBI စုံစမ်းဖော်ထုတ်နေတဲ့အဲ့အနေထားတွေလည်းရှိနေတော့ဒီလိုအခြေအနေမှာစစ်ကောင်စီကနေပြီးတော့တမတ်ကြီးနေရာကိုသူတို့တမတ်ကြီးဖယ်ရှားရေးဆိုတော့ချိုးပန့်ချက်တရားရောဟိုတမတ်ကြီးပေါ်ဘလို့တက်ရောက်မှုတွေရှိလဲရှင
်ဟုတ်ကဲ့သူတို့ကတော့ကျွန်တော်ဖေဖော်ဝါရီ28ရက်နေ့ကစပြီးတော့ကျွန်တော်ဒီမှာမရှိအောင်ကြိုးစားနေတာပေါ့နော်ဒီမျိုးစုံဥပမာခုနဆရာမဟိုပြောပြတဲ့အတိုင်းပေါ့နော်သူတို့ဒီကုလသမဂ္ဂအကြီးအကဲသူစီကိုစာအချိန်ချင်းရေးပြီးတော့ကျွန်တော်ကဒီမှာမဆိုင်တော့တယ်ဆိုတဲ့အကြောင်းအခြားအစ်ကိုခန့်တယ်ဆိုတဲ့အကြောင်းအများကြီးရေးရှိပါတယ်။ဒါမဲ့လည်းဒီမှာပြောဆိုပေါ့နော်ဒီစစ်ကောင်စီကို ကျွန်တော်ကုလမတအနေနဲ့အတိမတ်ပြုထားခြင်းရှိတဲ့အတွက်ကြောင့်ပေါ့နော်ဟိုကုလမတအနေနဲ့လည်းလာတဲ့ဆားဆားတိုင်းတွေကိုတို့ထည့်သွင်းစဉ်းစားခြင်းရှိပေါ့နော်နောက်ပြီးတော့လည်းဒီခုနဟို US ကိုလည်းကျွန်တော် expedite လုပ်ဖို့ဆိုတဲ့အစားမျိုးနဲ့အဲသူဟိုမြေတားရက်ခံတာတွေရှိရယ်စာပေးဖို့အကြောင်းကြားတွေရှိရယ်ပေါ့နော်ဒါပေမဲ့လည်းဟိုအချင်းချင်းရှိဆိုတဲ့အစားမျိုးတော့တွေ့ရမှာဒါကြောင့်ဒီပါ UN 55ကျင်းသော UNG ကာလမှာတော့ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်အဲကျွန်တော်ဟိုလက်ရှိအငြင်းအဆိုးတွေဆက်လက်အတိမတ်ပြုထားတဲ့အစားမျိုးကိုရှိပါတယ်ဒါမျိုးကပြောရဲ56ကျင်းသောအထူးဒီဇာကံမှာတော့ဒီ56ကျင်းသောအထူးဒီဇာကံတင်ရမယ့် credential နဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိလာမယ်လို့ညွှန်လင့်ပါတယ်ဒါကြောင့်ကျွန်တော်ပြောရဲ financial committee ဖွဲ့စည်းမှုကျွန်တော်ဒီမှာမရှိအောင်လုပ်မှုတွေစူးစမ်းပတ်သက်မှုတွေကိုချိတ်ဆက်နေတယ်ပေါ့နော်။ဟုတ်ကဲ့ကျွန်တော်ပြောသလိုပေါ့နော်ကျွန်တော်ဟိုအသက်အန္တရာယ်ထိခိုက်အောင်လုပ်ဖို့အတွက်စူးစမ်းလာတဲ့ဥစားပေါ့နော်။ဒါကတော့ကျွန်တော်ပြောသလိုဖြစ်ကောင်းစီနဲ့ဒီစူးစမ်းမှုနဲ့ရှားမှာ link ရှိလားမရှိလားကျွန်တော်တို့ဒီအချိန်မှာပြောလို့ဖြစ်ပါတယ်။ဟိုဒါကြောင့်မလို့ကျွန်တော်အနည်းငယ်တော့ပြောနေပါတယ်။ဒီ FBI ရဲ့ Substance Seizure ရဲ့ရလဒ်စောင့်ကြည့်တော့မှာပဲနောက်ပိုင်းမှာသူရှိရဲဆိုတဲ့အစားမျိုးကိုကျွန်တော်တို့သိရမှာပေါ့နော်ဟိုဟိုတစ်ဖက်ကလည်းအများကြီးပေါ့နော်ကျွန်တော်တို့ကျွန်တော်အနေနဲ့ကျွန်တော်ဟို Fabulous 29ရဲ့နေရာစပြီးတော့ဒီမှာမရှိဖို့အတွက်ပေါ့နော်အများကြီးဟိုအများကြီးစာပေးဖို့ကြောင်းကြားပြီးတော့တုတ်တာရှိတယ်ဆိုတော့ခုနလိုမျိုးခုနအမေရိကန်ကိုဟိုကျွန်တော်ပြန်ဆွဲဖို့အတွက်ကိုအမေရိကန်ဟိုမြေတားရခိုင်တိုက်တွန်းတာရှိတယ်ပေါ့နော်ဒါတွေကသူတို့လုပ်နေတဲ့အပိုင်းပေါ့နော်။နောက်ဒီဘက်အပိုင်းမှာကျတော့ခုနလိုမျိုးဟိုဒီလူမျိုးကနေပြီးတော့ကျွန်တော်လူမျိုးကိုပတ်စံဟို time မှာရှိဟိုစာပေါ့နော်။ဒီ FBI ရဲ့ Department of Justice ရဲ့ထုတ်ပြန်ကြေညာတဲ့အရာပေါ့နော်။ဟို time မှာရှိတဲ့ဒီလက်နက်ကုန်တဲ့တယောက်ကနေပြီးတော့ဒီဘက်မှာရှိတဲ့ကလေးမျိုးကိုဟိုငွေကြေးပေးပြီးတော့ကျွန်တော်ဟိုအနာပြရဖြစ်အောင်အသက်ဆုံးအောင်လို့ပို့တဲ့ chance ရေဆိုတဲ့ဥစားတော့အဲ statement အရာပြရပါတော့နော်ဆိုတော့ဆက်နံမှုရှိမရှိဆိုတာတော့ခုနပြောတဲ့နောက်ဆုံးဟိုစုံစမ်းစစ်ဆေးမှုရလာကိုပဲကျွန်တော်စောင့်ကြည့်ဖို့တော့ဟောလိုပါမယ်ခင်ဗျာကျွန်တော်အဲ့အနေနဲ့တော့ပေါ့နော်ဘယ်လိုပဲအခြေအနေဖြစ်ဖြစ်ပေါ့နော်ဒီနေရာကအဲကျွန်တော်တို့ဒီလူတွေအရေးကြီးတဲ့နေရာတစ်နေရာလို့ကျွန်တော်တို့သုံးသပ်တာပေါ့နော်ကျွန်တော်တယောက်တည်းမဟုတ်ပါဘူးအားလုံးဒီအရေးကြီးတယ်ဘာလို့လဲဆိုတော့ဒီနေရာနေတစ်ဆင့်ကျွန်တော်တို့မြန်မာနိုင်ငံပြည်သူပြည်သားတွေရဲ့ကျွန်တော်အတန်ပေါ့နော်နိုင်ငံတကာအတိုင်းမှာကြည့်ပေးနိုင်တယ်ဒါပေမဲ့တချို့ဥစ္စာတွေမှာကျေဝင်အကြောင်းအကျမှုတွေလုပ်နိုင်တယ်ပေါ့နော်ဒါကြောင့်ဒီနေရာကျွန်တော်တို့အတွက်အရေးကြီးတဲ့အတွက်ကြောင့်ဒီနေရာမှာကျွန်တော်တို့ပြည်သူတွေရဲ့ပူဇော်ပြုအတန်ကိုပြောပေးမဲ့ပြည်သူကိုပူဇော်ပြုမဲ့လူကတော့ဆက်ရှိနေဖို့လိုတယ်ဆိုတဲ့ဥစ္စာမျိုးတွေတော့ကျွန်တော်ဒီဘက်မှာချိန်ကပ်တယ်ကျွန်တော်တို့ရဲ့အရေးကြီးမှုအရေးပါမှုကိုမိုင်းဝန်ပြောကြားပြောဆိုပုံစံမျိုးမျိုးနဲ့ပေါ့နော်ပြောဆိုပေးနေတဲ့အတွက်အဲကြောင့်လည်းကျွန်တော်အားလုံးအားကျေးဇူးပါတယ်ကျေးဇူးလည်းအများကြီးတင်ပါတယ်ဒါကြောင့်ဒီဥစ္စာတော့တော့ပေါ့နော်ကျွန်တော်အားလုံးအားကိုးရင်းပြီးတော့ဆက်လက်ဆောင်ရွက်သွားဖို့တော့ရှိပါမယ်အဲခုနပြောတဲ့ခုနလူမျိုးရင်းကောင်စီကအဲရှေ့သက်ဟိုဘာမှအချက်လက်မထွက်လာတဲ့ဥစ္စာဒီပြန်ရှယ်သွားမယ့်ဥစ္စာနောက်ပြည်ရင်းမှာဖြစ်တဲ့ဥစ္စာရတော့မတခုနဲ့တခုကတော့အားလုံးကချိတ်ဆက်နေလူမျိုးရင်းကောင်စီမှာအစည်းအဝေးတစ်ခုလုပ်ပြီးဆိုတာနဲ့ကျွန်တော်တို့ညှိနှိုင်းချက်ထားကြတယ်ပေါ့နော်အဲ့မဲ့လည်းကျွန်တော်ဟိုအခုဖြစ်ပေါ်နေတဲ့အခြေအနေတွေဟိုဖြစ်စဉ်တွေကိုပြန်ကြည့်လိုက်တဲ့ဆိုရင်ကျွန်တော်တို့အများအားဖြင့်ပေါ့နော်ကျွန်တော်တို့ရဲ့အဲဖြီးရင်းရဲ့အင်အားပေါ့နော်ဖြီးရင်းရဲ့အင်အားဆိုတဲ့ဥစ္စာမှာပြည်သူရဲ့အင်အားကတာအထူးကပဲပေါ့နော်စီစီလုံးလုံးညီညီညွတ်နဲ့ကျွန်တော်တို့ပုံရိုင်းတို့ဖြစ်တဲ့ဒီစစ်ကောင်စီကိုအမြန်ဆုံးဟိုဖယ်ရှားနိုင်ရေးအတွက်ကျွန်တော်တို့ဆက်လက်လုပ်ဆောင်ပါဖို့ရှိပါမယ်။
တမတ်ကြီးအဲ့မှာလေဟို FBI ဘက်ကရောသူတို့နောက်ဆုံးအခြေအနေတွေကိုတမတ်ကြီးကိုသူတို့လှမ်းပြီးအကြောင်းကြားတာရောရှိသေးတာရှင်
။ကျွန်တော်နောက်ဆုံးအခြေအနေတော့ကျွန်တော်စီတော့ဘာမှကြားရတာမရှိပါဘူးခင်ဗျ။ကျွန်တော်အကြံပေးနားလည်တာတော့စုံစမ်းစစ်ဆေးမှုတွေလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်မယ်ဆိုတာနောက်ပဲသိပါရခင်ဗျ။နောက်ဆုံးအခြေအနေတော့ကျွန်တော်မသိသေးပါဘူးခင်ဗျ။ဟုတ်ကဲ
့။အဲ့ဒီမှာဒီကုလအတွေ့အမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဲခရစ်စတင်းရှာနာဘာဂနာကတော့သူကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲမှာတကယ်လို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပေါ့နော်ဟိုမဆုံးဖြတ်နိုင်ဘူးမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကိစ္စကိုမဆုံးဖြတ်နိုင်ဘူးဆိုရင်လက်ရှိဒီ
Dong San Suu Kyi ne now Tamara Uwin Yingu Myanmar Naingan Khaw Saung ni phit Tian Win Sat Ti Mat Pyu go now Tamat Ji U Chaw Mo Thun go le Myanmar Ko Sa Le phit paw no sat pi yo A Ti Mat Pyu go so pi yo tu tai twon twa la le shi ba de so ro ai lo myo phit la me lan chaung go blaw thi hnyaw le lu ya ma le shin
a khu da chaung paw no kuna pyo ni le usa ka ho phit nai ye scenario ya da shi ya paw no ဒါမဲ့ဖြစ်နိုင်ကြုံဇုံစနရီယိုလူရတော့ပြောနေတဲ့ဥစ္စာတော့ကွန်တီနျူတီဆိုတဲ့ဥစ္စာမျိုးကိုပြောနေတဲ့ဥစ္စာလေးရှိကြအောင်ကွန်တီနျူတီဆိုတဲ့ဥစ္စာမှာကျွန်တော်ဒီမှာအခုလက်ရှိအမြင်ကိုယ်စားလှယ်မြန်မာကုလသမဂ္ဂဆိုင်ရာမြန်မာအမြင်ကိုယ်စားလှယ်ဆက်ရှိနေတဲ့ဥစ္စာဆက်ရှိသွားခြင်းရဲ့ဥစ္စာဆိုလိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်အဲ့ဒီဥစ္စာလေးလူတွေအနေနဲ ါတယ်ပေါ့နော်။ဒါတွေကခုနပြောအချိန်တစ်ခုရောက်လာရင်ဖူနန်ရှယ်ကော်မတီမှာရှိတဲ့အဖွဲ့ဝင်တွေအဲစဉ်းစားဆွေးနွေးရမယ်အဲဆုံးဖြတ်ရမယ်ကိစ္စတွေရှိပါတယ်။အဲယူရာဖြစ်တော့ဖူနန်ရှယ်ကော်မတီမှာရှိတဲ့လူတွေလည်းတက်နိုင်တယ်များပေါ့နော်။အချင်းချင်းညှိနှိုင်းပြီးတော့မှဟိုဒီအားလုံးသဘောတူညီတဲ့အဖြေတစ်ခုကိုအများကြီးရှာလေးရှာတာရှိပါတယ်။အဲ့မဲ့လုံးဝဟိုညှိလို့မရတဲ့အနေအထားမရှိဘူးလားဆိုတော့ရှိခဲ့တဲ့တာရကတွေလည်းရှိပါတယ်။ဆိုတော့ဒါတွေကဖြစ်နိုင်ကြီးရှိလာတဲ့ဥစ္စာတွေပေါ့နော်။ဒါပေမဲ့ကျွန်တော်တို့အနေနဲ့အများနဲ့ပဲပေါ့နော်။ဟိုပြောတဲ့ဥစ္စာရှိအကောင်းဆုံးဟိုကျွန်တော်တို့အများနဲ့ညှော်နေတယ်။ဒါပေမဲ့အချိန်ညှမ်းမှာပဲအဆိုးဆုံးကိုကျွန်တော်ပြင်ဆင်ထားဖို့လိုတယ်ဆိုတဲ့ဥစ္စာကြောင့်ပေါ့နော်။ပြင်ဆင်ထားဖို့တော့ဒီပါ။ဒါကြောင့်ကျွန်တော်တို့အနေနဲ့ဖြည့်ခွင့်ရသွားနေတဲ့အဲကျွန်တော်လုပ်ငန်းစဉ်တွေပေါ့နော်။ဒီမှာပဲဘာပဲဖြစ်ဖြစ်ကျွန်တော်တို့ပြည်ကသွားနေတဲ့လုပ်ငန်းစဉ်ဆက်လက်ပြီးတော့ဟိုအချိန်အဖို့မြင့်ပြီးတော့ဆက်လက်သွားမယ်ဥစ္စာမျိုးရှိပါမယ်ခင်ဗျာ။ဒါကြောင့်ကျွန်တော်တို့က global ဖြစ်ဖြစ်ပေါ့နော်ဒီမှာကြားနေတဲ့ information တွေကတော့ဒါရှင်းဒီစစ်ကောင်စီကိုလုံးဝလက်မခံဘူးဆိုတော့နိုင်ငံတွေကျွန်တော်နဲ့တွေ့သလောက်ပြောတဲ့နိုင်ငံတွေရဲ့ကြားထဲမှာတော့အများနဲ့ပြောနေတဲ့ဥစ္စာစစ်ကောင်စီကိုလုံးဝလက်မခံဘူးဆိုတဲ့ဥစ္စာတော့တောက်လျှောက်ပြောနေတဲ့ဥစ္စာရှိပါတယ်။ဒါကြောင့်ဒီအချက်ကအများကြီးပေါ့နော်ကျွန်တော်တို့အတွက်အားကောင်းစေတဲ့အချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဒါကြောင့်ဒီလိုမျိုးဥစ္စာတော့ရေပူရဖြစ်ဖြစ်မလာဘူးလို့ကျွန်တော်တို့မှန်းဆနိုင်ပါတယ်။ဒါပေမဲ့လည်းကျွန်တော်ခုနပြောလို့ကျွန်တော်ဘက်ကလုပ်ဆရာရှိတာတော့ဆက်လက်လုပ်ပါဖို့လိုပါမယ်။ကျွန်တော်အနေနဲ့လည်းလိုအပ်တဲ့ထိတွေ့မှုတွေပေါ့နော်။စီယုံပြောကြားမှုတွေတော့ဆက်လက်လုပ်ပါဖို့ရှိပါမယ
်။အခုဒီကုလသမဂ္ဂမှာဟိုမြန်မာနဲ့ပတ်သက်ပြီးတော့ရာဇဝတ်ကျူးလွန်မှုတွေပေါ့နော်။နောက်တမတ်ကြီးကိုရိုင်းဒီကုလသမဂ္ဂအတွင်းမှုချုပ်ကိုအစီရင်ခံတင်ပြတဲ့နေရာမှာရောအစီရင်ခံစာပေးဖို့တဲ့အခါမှာရောဒီခဏီဘက်ကဒီလူတွေအစုလိုက်ပြုံလိုက်အသက်ခံရတဲ့ကိစ္စတွေပေါ့လေ။ဆိုတော့ဒီလိုစစ်တပ်ရဲ့အဲ့လိုကျူးလွန်မှုအနေနဲ့ဒါတမတ်ကြီးတို့ကဒီကုလသမဂ္ဂကိုတင်ပြအစီရင်ခံတဲ့အခါမှာအာဒါတွေနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကတုံ့ပြန်ချက်တီးရောပေါ့နော်။အဲ့ဒါရောဘယ်လိုတွေ့ရလဲရှင်။
အဓိကပေါ့နော်ကျွန်တော်တို့ကဗမာပြည်မှာရည်ရွယ်ချက်ကပေါ့နော်ဗမာပြည်မှာဖြစ်နေတဲ့ဖြစ်စဉ်တွေကိုနိုင်ငံတကာအတိုင်းအတိုင်းနေနဲ့ပေချာသိဖို့လိုတယ်။ဒါကြောင့်မို့လို့တက်နိုင်ကြများဟိုအချက်လက်တွေကိုပံ့ပိုးနေတယ်ပေါ့နော်။အခုဆိုရင်ဒီကဏီကိစ္စဆိုရင်ကျွန်တော်ဟိုသိသိချင်းပေါ့နော်။ဟိုတက်နိုင်ကြများဒီအချက်လက်လေးတွေလိုက်စုဆောင်းတယ်။အဲဒီစုဆောင်းမလဲပေါ့အခြေအနေပေါ်မူတည်ပြီးတော့ကျွန်တော်ရတဲ့ initial information ပေါ့အခြေပြုပြီးတော့ကျွန်တော်ဟိုဩဂုတ်လ3ရက်နေ့ရပါတော့။ကုလသမဂ္ဂအတွင်းမှုချုပ်ထံလင့်မှုပြီးတော့ကျွန်တော်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘုဇူလိုင်လထဲမှာ40လောက်ကဏီမှာအစုလိုက်ပြုံးလိုက်အတက်ခံရတဲ့ဆိုတဲ့ပြည်ဆိုင်ပတ်သက်ပြီးတော့ဟိုစတင်ပြီးတော့အကြောင်းကြားခဲ့ပါတော့။ဆိုတော့ဟိုအနည်းဆုံးတော့ပေါ့နော်ကျွန်တော်အတွင်းမှုချုပ်စီကြားတယ်ပြီးရင်ကျွန်တော်ဟိုစာဒီကုလသမဂ္ဂထရီနီလာကဥက္ကဋ္ဌပေါ့နော် PGAC ကြားတယ်နောက်ပြီးဒီမှာရှိတဲ့အငြင်းရပ်ပုံစံလေးဒီအကုန်လုံးစီကိုလည်းဒီ information ကိုကြားခဲ့နော်ဘာတချို့တွေလည်းအရန်ကို shock ဖြစ်တယ်နော်ဒီလိုမျိုးသတင်းတွေပေါ့နော်ဟိုရရဆက်ဆက်စုပြုံတတ်ဖြတ်တဲ့သတင်းတွေကြားရတဲ့အတွက်ကြောင့်သူတို့အရန် shock ဖြစ်တယ်ဆိုတဲ့အစားမျိုးလည်းကျွန်တော်ပြန်ကြည့်အောင်အဲနောက်ဟိုသူတို့ဖြစ်ပေါ့နော်အဲ့လိုမျိုးတွေအချက်လက်တွေကိုကျွန်တော်ပို့ပြီးတော့ဖြည့်ဆောင်ကျွန်တော်လုတ်လာတဲ့အစားမှာအခုဆိုရင်ပေါ့နော်ပြီးခဲ့တဲ့18ရက်နေ့ကမနေ့ကဆိုရင်ကျွန်တော်တို့ဒီ data ကံတွေရနေပြီးတော့အစင်တိရတဲ့အချက်လက်တချို့ဓာတ်ပုံတွေပါရတဲ့အတွက်ကြောင့်ပေါ့နော်အဲ့ဒီပေါ်အခြေပြုပြီးတော့ထပ်ပြီးတော့ဟိုစာပို့ပြီးတော့တိတိကျကျအချက်လက်တွေကိုရရှိလာတဲ့အတွက်ကြောင့်ဓာတ်ပုံတွေတော့အဲ့ဒီအချက်လက်တွေကိုကျွန်တော်ဟိုလူငင်းကောင်စီဖွဲ့ဝင်နိုင်ငံတွေရော ကျွန်တော်တို့အခြားကုလသမဂ္ဂအပြင်မျိုးချုပ်စီဟိုပေါ့နောက်ပြီးတော့အခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအကုန်လုံးပေါ့ပြီးပြည်စီဟိုပေါ့နော်ကျွန်တော်ထပ်မံအကြောင်းကြားနိုင်ခဲ့ပါဒါလေးပေါ်ဘလို့ action ဒီကုလသမဂ္ဂအနေနဲ့ပေါ့နော်ဟိုသူတို့ရှိတဲ့လမ်းကြောင်းအနေပြီးတော့အရေးကြီးပါနိုင်တယ်ကျွန်တော်မျှော်လင့်ပါတယ်အဲဟိုဒါကိုလည်းကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့လည်းဖော်လို့လုပ်သွားပါမယ်အဲဒါကြောင့်ဒါဒီကိစ္စကိုကျွန်တော်တို့အလေးနဲ့ထားတယ်အခြားဒီလိုမျိုးအလားတူအခြားမှာလည်းအရေးကြီးနေတော့လည်းဖြစ်ခဲ့တာရှိမယ်နောက်အခြားမှာကျွန်တော်မသိဘဲနဲ့ဖြစ်နေတာတွေလည်းရှိနိုင်တယ်ပေါ ့အချက်လက်လေးတွေကိုဟိုပံ့ပိုးပေးဖို့ပေါ့နော်အထူးဖြင့်ကျွန်တော်တို့ဒီအခုဟို NUG ဆိုရရဲ့အောက်မှာလည်းပေါ့နော်ဟိုစဟိုလူခွေဆိုင်ရာဝန်ကြီးဌာနလည်းရှိနေတယ်တချို့ဥစားတွေလည်းကျွန်တော်တို့ဟို information ရှိရှင်းရှိတယ်လို့ပံ့ပိုးပေးလို့ဆိုပြီးတော့မေတ္တာရက်ခံတာတွေရှိပေါ့နော်အဲ့လိုကနေပြစင်ကျွန်တော်တို့အချက်လက်လေးပံ့ပိုးပေးလို့ရပါတယ်ဆိုတော့ဒါတွေကကျွန်တော်တို့ဟိုတဖြည်းဖြည်းနဲ့ပေါ့နော်အမှုတွေကိုကျွန်တော်တိဆောက်ဖို့လိုတယ်အဲပြီးရင်ကျွန်တော်တို့တကယ်ဟို chain of command မှာပါတဲ့လူတွေအကုန်လုံးပေါ့နော်အဲအရေးယူဖို့လိုတယ်ပေါ့နော်ဒါတွေကတော့ကျွန်တော်တတ်နိုင်တယ်ပေါ့နော်မြန်မာနိုင်ငံပြည်သူတွေအကျိုးကာဝယ်ပေးဖို့အတွက်ဒါတွေကိုဆက်လက်ဆောင်ရွက်ဖို့တော့ရှိပါမယ်
နယူးယောက်ကုလသမဂ္ဂဌာနချုပ်ကမြန်မာအမြဲတမ်းကိုယ်စားလှယ်တာဝန်ကြီးဦးကျော်မှုထွန်းပါရှင်အခုလိုမျိုးကျမတို့ VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်တာဝန်ကြီးကိုကျေးဇူးအများကြီးတင်ပါတယ်ရှင့
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးကျော်မှုထွန်းကိုမန်အင်ဂျင်နီယာဆက်သွယ်မိန့်ခွန်းထားတာပါ VOA ကဆက်လက်တန်ခွင့်နေပါတယ်အခုဆက်ပြီးတော့စနေညအတွက်သတင်းချင်းချုပ်ကိုပြောပြပါမယ်မနက်ကမှလွန်ခဲ့တဲ့20နှစ်အရွယ်အတွင်းကိုဗစ် -19 တက်ခွဲနမူနာ1855ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့သူ2944ယောက်ရှိခဲ့ပြီးသေဆုံးသူ140ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာရေသန့်စင်တာမှာအသုံးပြုတဲ့အောက်ဆီဂျင်အရေးရှားလာတာကြောင့်သတင်းပတ်အတော်ကြားရေကိုခြွေတာသုံးဆဲကြဖို့မြို့သူမြို့သားတွေကိုတိုက်တွန်းထားပါတယ်။COVID-19 ရောဂါဖြစ်သူတွေဟာအသက်ရှူနိုင်ဖို့အောက်ဆီဂျင်လိုအပ်ချက်ရှိနေတာကနေအခုလိုရေတန့်စင်ရေးအတွက်အောက်ဆီဂျင်လျော့ပါလာနေတာဖြစ်ပါတယ်။အော်စတြေးလျမှာတော့ COVID-19 ဆိုင်ရာပိတ်ဆို့ကန့်သတ်မှုတွေကိုဆန့်ကျင်တဲ့စံနာပြသူ4000ကျော်ခဲ့ပြီးရဲတပ်ဖွဲ့နဲ့ထိတိုက်တွေ့ခဲ့ကြတာမှာရဲတပ်ဖွဲ့ဝင်6ယောက်ဒဏ်ရာရပြီးတော့ဆေးကုသမှုခံယူနေရတယ်လို့အဖမ်းခံရသူ200ကျော်ရှိပါတယ်။ပြည်ထောင်နိုင်ငံထုတ် AstraZeneca ကုမ္ပဏီက COVID-19 တက်ဖြစ်ရေးပရိဇီဝဆေးကုထုံးသစ်တစ်ရက်ကိုထုတ်ဖော်ပြောဆိုလာချိန်မှာပဲအိန္ဒိယနိုင်ငံမှာဒေတာရင်းဖော်ဆက်ထုတ်လုပ်တဲ့ဒုတိယမြောက်ကိုဗစ်ကာကွယ်ဆေးကိုအရေးပေါ်အခြေအနေမှာပုံဆွဲဖို့ခွင့်ပြုလိုက်ပါတယ်။ဒါလီဘန်အဖွဲ့ပူးတက်တည်ထောင်သူမူလာအဗ်ဒူဂါနီဘရာဒါဟာအာဖဂန်မြို့တော်ကာဘူးကိုအခုစနေနေ့မှာရောက်လာပြီလို့ AFP သတင်းတပုတ်မှရေးထားပါတယ်။အားလုံးပါဝင်နိုင်တဲ့အာဖဂန်ဆွေရတရက်ဖြစ်လာဖို့ဆွေးနွေးပွဲတွေကိုဘရာဒါပါဝင်ဖို့ရှိတယ်လို့ဒါလီဘန်အကြီးအကဲတာဝန်ရှိသူတူက AFP သတင်းဌာနကိုပြောပါတယ်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ရဲ့ရှစ်တော့အာရှခီးစဉ်ကိုမနေ့ကစတင်လိုက်ပြီးဖြစ်ပြီးစင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။ဒါဟာဒုတိယသမ္မတဟဲရစ်ရဲ့ရှစ်တော့အာရှဆိုင်ရာပထမဆုံးခီးစဉ်ဖြစ်ပြီးအာဆီယံဒေသပေါ်လက်ရှိအမေရိကန်အစိုးရရဲ့အလေးထားမှုကိုထင်ဟပ်နေပါတယ်။အာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်လိုက်တဲ့ကိစ္စဟာလည်းဒုတိယသမ္မတဟဲရစ်ရဲ့ခီးစဉ်အတွင်းအရေးကြီးအကြောင်းအရာတွေဖြစ်လာပါတယ်။20ကြာတဲ့အာဖဂန်စစ်အဆုံးသတ်လိုက်ပြီးတဲ့နောက်ဖြစ်လာတဲ့ကတောင်းကနေအခြေအနေတွေဖြစ်ရှိနေတဲ့ပတ်သက်ပြီးဒုသမရဟဲရစ်အနေနဲ့အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကိုရှင်းပြဖို့ကြိုးစားပါလိမ့်မယ်။ဒုသမရအနေနဲ့အမေရိကန်နိုင်ငံသားရဲ့ကိစ္စတွေပို့ပြီးတော့ထက်ထဲဝင်ဆောင်ရွက်ဖို့အခြေအနေလည်းဖြစ်ပါရခင်ဗျာ။စနေညအတွက်သတင်းချင်းချုပ်ကိုပြသခဲ့တာဖြစ်ပြီးဒီညအတွက်ဗီဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအစီအစဉ်တွေထုတ်လို့ရမှုကကိုရရန်နိုင်ပါ။အတမန်အင်ဂျင်နီယာက El Santos ဖြစ်ပြီးရုပ်သံကင်မရာအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနက်ဖြန်ရေဒီယိုရုပ်သံအစီအစဉ်ကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32လိုင်းဒိုမီတာ40လိုင်းဒိုမီတာ48နဲ့တိုင်းလန်မီတာ190 kHz 95.5တို့ကနေဖမ်းယူနားဆင်နေပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘ
ဒီရန်ရဲပေါင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမှာချမ်းသာကြပါစေကျွန်တော်ကြကြသိမ့်ပါဗျာ
This program has